Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဩဂုတ်လ29ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနံလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်တော်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုကိုစောဝင်းလင်းနဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။သမ္မတထရမ့်ဘက်ကတွဲဆုံဆွေးနွေးခြင်းနဲ့ဆိုရင်တက္ကသိုလ်အရေးယူမှုတွေကိုအရင်ရုပ်သိမ်းရမယ်လို့အီရန်သမ္မတကတုံ့ပြန်ပါတယ်။အမေဇွန်တောမီးနှိမ့်သက်ရေး G7 ကပေးမဲ့ကူညီငွေကိုမြည်ဘူးဆိုပြီးဘရာဇီးကညှင်းလိုက်ပါတယ်။တရုတ်နယ်ပေါ်ဩစတြေးလျနိုင်ငံသားတူဦးကိုတရှိုးလုံးမှုနဲ့တရုတ်ကဆွဲချက်တင်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဖြစ်ခဲ့တဲ့ရပ်ပိုင်းနယ်အတွင်းတိုက်ပွဲတွေကြောင့်ပိတ်ထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းပေါ်ကမူဆယ်ကုတ်ခိုင်လမ်းကိုပြန်ဖွင့်ပေးပြီးတော့နာယီပိုင်းအကြမ်းမှာပဲလက်နက်ကင်ဖွဲ့တွေကတားဆီးခဲ့ပါတယ်
။ဒီကားပိတ်တွေကိုတနက်နဲ့ဖောက်ပြီးတော့မောင်းလို့မရအောင်လမ်းကိုကန်းကန်းပိတ်ပြီးတော့ရက်ခိုင်းပြီးသွားပါတယ
်။ဒေသခံတို့ပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်ရက်ခိုင်းဖက်မှာလည်းတိုက်ပွဲတွေကြောင့်တင်မာနေတဲ့အခြေအနေတွေကိုကြားမှာပါ။ဒီခါမြန်မာနိုင်ငံမှာပြီးခဲ့တဲ့လထဲမှာပဲရေကြီးမြေပြိုမှုတွေကြောင့်လူသားစုနဲ့ချီသေဆုံးခဲ့ရတဲ့သဘာဝဘေးအန္တရာယ်မျိုးထပ်ပြီးတော့ကြုံရနိုင်တယ်ဆိုပြီးပညာရှင်တွေကသတိပေးလိုက်ပါတယ်။ဒုတိယပိုင်းနာရီမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းဆန်တဲ့ဒိုင်ရီလိုင်းဆွေးနွေးကံကိုတင်ဆက်သွားဖို့လည်းရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်ကိုခုချော့သိန်းနဲ့ကိုဇော်ဝင်းလိုင်တို့ကကြောပြပေးကြပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်ပထမဆုံးစတင်လို့ဆောင်ရမှာဖြစ်ပြီးတော့အီရန်ပေါ်ချမှတ်ထားတဲ့တံခါးအယူယူမှုအားလုံးကိုရုပ်သွင်းရမယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার နဲ့တိစောက်ဖို့စံနှုန်းမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့သမ္မတရူဟာနီကပြောပြီးတန်ခါရည်ရွယ်မှုတွေဟာတရားမဝင်မှုကြိုးကြောင်းစီလျော်မှုမရှိဘူးညှတာမှုမရှိဘူးလို့ပြောပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ကိုထိန်းချုပ်ရေးသဘောတူညီချက်တည်တည်အတွက်ဆက်စပ်ညှိနှိုင်းဖို့လာမယ့်သတင်းပတ်တွေအတွင်းသမ္မတရူဟာနီနဲ့တွေ့ဆုံမဲ့အလားအလာတိတ်ကိုကောင်းတယ်လို့သမ္မတထရမ့်ကတင်းလာနေမှာပြောတာပါ။2015ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာသဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာသမ္မတထရမ့်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒီနှစ်နိုင်ငံမှာကျင်းပတဲ့စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 ထိပ်သီးအစည်းအဝေးအဆုံးမှာသမ္မတထရမ့်ကအီရန်ကတွေ့ကျင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောခဲ့ပါတယ်။အီရန်ပေါ်လွန်ခဲ့တဲ့တစ်နှစ်ကသူချမှတ်ခဲ့တဲ့စီးပွားရေးတန်ဆာရည်ယူမှုတွေကြောင့်အီရန်ဟာလုံးဝအထိနာနေတယ်လို့လည်းဆိုပါတယ်။ဒါပေမဲ့စီးရေးတိုးချဲ့မှုတွေနဲ့တိုက်ခိုက်မှုတွေလုပ်ပြီးပြည်ပမှာတင်းမာမှုအရှိန်မြင့်လာအောင်အီရန်ကမလုပ်ပါဘူးဆိုတော့ကြိုတင်သတ်မှတ်ချက်အောက်မှာဒါသမ္မတရူဟာနီနဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းသမ္မတထရမ့်ကပြောပါတယ
်။တရုတ်နိုင်ငံတရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးပဋိပက္ခကိစ္စနဲ့ပတ်သက်လို့အမေရိကန်ဘက်ကတယ်လီဖုန်းနဲ့ခေါ်ဆိုပြောကြတာကိုမကြားသိရကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပြောကြားလိုက်ပြီးအမေရိကန်ဘက်ကလှုပ်ဆောင်နေတဲ့ပားရင်းတဲ့လုပ်ရက်တွေကိုရပ်ဆိုင်ပြီးတွစ်ဆုံဆွေးနွေးနိုင်မယ့်အခြေအနေကိုဖန်တီးဖို့လိုအပ်ကြောင်းပြောပါတယ်။အမေရိကန်ဘက်ကဆင်ခြင်တုံတရားထားပြီးပားရင်းတဲ့လုပ်ရက်တွေကိုရပ်တန့်ကဆွေးနွေးမှုတွေပြန်လုပ်နိုင်ရေးအတွက်နှစ်ဖက်အပြန်အလှန်လေးစားမှုရှိတဲ့တန်းတူညီမျှမှုရှိတဲ့နှစ်ဖက်အကျိုးဖြစ်ထွန်းစေမယ့်အခြေအနေတွေကိုဖန်တီးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရခွန်ရှောင်းကပြောပါတယ်။နှစ်နိုင်ငံကြားဆက်သွယ်ရေးကိစ္စကိုဆွေးနွေးဖို့အတွက်ထိတွေ့ဆက်ဆံမှုတွေရှိနေကြောင်းအမေရိကန်ဘန်ဒါရေးဝန်ကြီးစတီဗ်မနူချင်းရဲ့ပြောဆိုမှုနဲ့ပတ်သက်လို့ခွန်ရှောင်းကတုံ့ပြန်ပြောဆိုလိုက်တာပါ။ဝန်ကြီးမနူချင်းကတော့တရုတ်ဘက်ကဘယ်သူတွေနဲ့ထိတွေ့ဆက်ဆံနေလဲဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ကျောင်းနိုင်ငံအတွင်းအလုပ်လက်မဲ့အခြေအနေတွေဖြစ်ပေါ်နေတာကြောင့်စီးပွားရေးရာဖိအားပေးမှုတွေအရှင်းမြင့်ဖြစ်ပေါ်လာနေတဲ့အကြောင်းဒါကြောင့်တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရနိုင်မယ့်အလားအလာရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကဩဂုတ်လ26ရက်နေ့မှာခံမှန်းပြောဆိုခဲ့ပါတယ်။ဒါအပြင်အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကထိတ်တန့်အရာရှိတွေကိုတရုတ်ဘက်ကခေါ်ပြီးကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေပြန်ဆကြဖို့ပြောကြားခဲ့တယ်လို့ပြည်ထောင်နိုင်ငံမှာကျင်းပတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ညီလာခံအတွင်းသတင်းတောက်တွေကိုသမ္မတထရမ့်ကပြောကြားခဲ့ပါတယ်။
အမေဇွန်တောမှာမီးလောင်နေတာကိုညင်တဖို့အတွက်စက်မှုထိပ်သီး9နိုင်ငံအဖွဲ့ G7 ကအကူအညီပေးမယ်ဆိုတာကိုဘရာဇီးနိုင်ငံကလက်မခံဘဲပယ်ချလိုက်ပြီးဒီငွေကိုဥရောပမှာသုံးဖို့တိန့်ထားပါလို့ပြောပါတယ်။အကူအညီပေးမယ်ဆိုတာကိုဘရာဇီးကကျေးဇူးတင်နေတယ်။အဲ့ဒီငွေကိုဥရောပမှာတစ်တော်တွေပြန်ပြီးပြုစုပြောင်းထောင်မှုအသုံးပြုတာကပိုပြီးတင်လျော်မယ်လို့သမ္မတဂျာယာဘိုဆိုနာရိုရဲ့အရာရှိချုပ် Onyx Lorenzoni က G1 Web သတင်းဌာနကိုတင်လာနေမှာပြောတာပါ။ဘရာဇီးသဘောပေါက်ပေါင်းခြင်းရေးရာဝန်ကြီး Ricardo Salles ကကူညီငွေကိုလက်ခံမယ်လို့ပြောထားပြီးတော့မှမယူဘူးဆိုပြီးအခုလိုပယ်ချတာပါ။ကမ္ဘာအကြီးဆုံးမုတ်တုံတင်တော်ကိုချင်းချောင်းနေတဲ့တောမီကိုတောင်အမေရိကတိုက်အမေဇွန်ဒေသနိုင်ငံတွေနှိမ့်တက်နေတာမှကူညီဖို့ရန်ပုံငွေအမေရိကန်ဒေါ်လာ22တန်းကိုချက်ချင်းပေးမယ်လို့ပြင်သစ်မှာကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးတယောက်ကြားတဲ့ကမ္ဘာကောင်းဆောင်တွေကကတိပေးထားတာပါ။တောမီကြီးလောင်ကျွမ်းနေတဲ့အမေဇွန်တင်တော်ဟာကာဗွန်ဒိုင်အောက်ဆိုက်တန်းငွေကိုစုပ်ယူပြီးအောက်ဆီဂျင်ဓာတ်ထုတ်ပေးတဲ့အတွက်ကမ္ဘာဂျူရဲ့အဆုတ်ဖြစ်တယ်လို့ G7 ထိပ်သီးအစည်းအဝေးအင်ရှင်ပြည်နှစ်သမ္မတအီမန်နွယ်မက်ခရွန်နဲ့အစည်းအဝေးအဲ့တဲ့သူဖြစ်သူချီလီသမ္မတဆီဘရစတင်ပီနေရာတို့ကတင်စားပြောဆိုခဲ့ပါတယ်
အမေရိကန်နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးဂျွန်ဘိုလ်တွန်ဟာယူကရိန်းနိုင်ငံကီယက်ဖ်မြို့တော်မှာရောက်နေပါတယ်။ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့လရွေးကောက်ပွဲကနေဖလိုဒိုမီဇယ်လန်စကီသမ္မတဖြစ်လာပြီးတဲ့နောက်ယူကရိန်းကိုသွားတဲ့ပထမဆုံးအမေရိကန်ထိပ်တန်းအရာရှိတဦးဖြစ်ပါတယ်။တာမတ်ဂျီဘိုလ်တွန်ဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနယ်နိမိတ်ခိုင်မာမှုနဲ့ဥရောပအတ္တလန္တိတ်ပေါင်းစည်းရေးလမ်းတို့အပေါ်အမေရိကန်ရဲ့ထောက်ခံမှုကိုပြသဖို့ရောက်နေတဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေနဲ့အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေလုပ်ဖို့မျှော်လင့်ထားကြောင်းကီယက်မြို့တော်အမေရိကန်တန်ယုံကဒီကနေ့ Twitter မှာရေးပါတယ်။သမ္မတဇယ်လင်စကီရဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာလှုပ်ဆောင်ချက်တွေနဲ့ပိုအားကောင်းပိုပြီးတာယာဝပြောတဲ့ယူကရိန်းနိုင်ငံဖြစ်လာရေးဆိုတဲ့အမြင်တွေအပေါ်အမေရိကန်အစိုးရထောက်ခံတဲ့အကြောင်းဒီမတိုင်ခင်တရက်မှာမစ္စတာဘိုလ်တွန်က Twitter မှာရေးသားခဲ့ပါတယ်။နိုင်ငံအခြေပိုင်းမှာယူကရိန်းအစိုးရတပ်ဖွဲ့တွေနဲ့ရုရှားကျောရနောက်ခံပြုတီးကြားခွဲထွက်ရေးဝါဒီတွေအကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့ကြားမှာပဲအမေရိကန်ရဲ့ထောက်ခံမှုကိုဖော်ပြရေးသားတာပါ။ယူကရိန်းရဲ့အင်းနီဂျင်ဘလာရုစ်နိုင်ငံသမ္မတရုံးကလည်းမစ္စတာဘိုလ်တွန်ဟာသမ္မတအလက်ဇန်ဒါလူကာရှန်ကာနဲ့တွေ့ဆုံဆွေးနွေးဖို့ဒီသတင်းပတ်အတွင်းမင်စ်ကမြို့ကိုလာမယ်လို့ဒီကနေ့မှပဲပြောပါတယ်ဒါပေမဲ့ရဲ့အတိအကျတော့မပါပါဘူးမစ္စတာဘိုလ်တွန်ရဲ့မင်စ်ကီးစဉ်ကိုအမေရိကန်တာဝန်ရှိသူတွေကအတိမပြုသေးပါဘူးတကယ်ဒါသွားပြစ်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းဘလာရုစ်ကိုပထမဆုံးသွားတဲ့အမေရိကန်အဆင့်မြင့်ဆုံးတာဝန်ရှိသူဖြစ်ပါလိမ့်မယ်
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 7695 532 kHz 9300ညာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါရစေ
။ဒီလိုကနေအင်္ဂါညပဲဒီလိုမျိုးကိုတိုက်ဆက်လက်ပြောပြနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြီးခဲ့တဲ့ဇူလိုင်လကအင်ဖြူတော်မှာတွေ့ဆုံသူတွေနဲ့ပါဝင်ခဲ့သူမြန်မာနိုင်ငံကစ်ချင်းနှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကလန်ဆမ်ဆွန်ကိုတက်မတော်ကတရားစွဲထားပါတယ်။နောက်ပိုင်းတဲ့စစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်းထိုက်ကနေကြီးနားတရားရုံးမှာဦးတိုက်လျှောက်ထားပြီးတရားစွဲဆိုထားတဲ့အကြောင်းနေကြီးနားမြို့နယ်တရားသူကြီးကလက်မှတ်ရေးထိုးပြီးမြို့နယ်တရားပြည်နယ်တရားသူကြီးချုပ်စီကိုထူးခြားဖြစ်စဉ်မှုပြင်းဆိုပြီးတင်ပြတဲ့စာထဲမှာအဲ့လိုဖော်ပြထားတာပါ။အဲ့ဒီစာနဲ့တူမြန်မာမျိုးနဲ့တရားရုံးရဲ့ထူးခြားဖြစ်စဉ်မှုကင်းပူးတွဲပါစရာဆိုတဲ့စာရွက်တွေ Facebook ပေါ်မှာပြန်နေပါတယ်။ဒေါက်တာကလန်ဆမ်ဆွန်ကသမ္မတ Trump ကိုပြောခဲ့တာနဲ့ဆက်လင်းပြီး World News Now Facebook စာမျက်နှာမှာဖော်ပြထားတာကိုတွေ့ရတဲ့အတွက်ဥပဒေအရရေးယူပေးဖို့ဦးတက်လျှောက်ထားခဲ့တယ်လို့ဇယားမှာဖော်ပြထား26ရက်နေ့ကဦးတက်လျှောက်ထားခဲ့တယ်လို့ဇယားမှာဖော်ပြထားပေမဲ့ဆွဲဆိုထားတဲ့ဥပဒေပုံမှန်နဲ့ဒေါက်တာကလန်ဆမ်ဆွန်ဘာပြောခဲ့တယ်ဆိုတဲ့အပေါ်မှာတော့ဖော်ပြမထားပါဘူး။ဒေါက်တာကလန်ဆမ်ဆွန်ဟာအမေရိကန်နိုင်ငံရဲ့ဌာနကကြီးမှုကျင်ပါတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာဝန်ကြီးအဆင့်ဒုတိယကြိမ်အစည်းအဝေးကိုလာတဲ့ရင်သမ္မတထရမ့်ကအင်ဖြူတော်မှာတွေ့ဖို့ဖိတ်ကြားခံရသူတွေတဲ့တဦးအပါအဝင်ဖြစ်ပါတယ
်။ဇာတိတရုတ်နိုင်ငံမှာဇန်နဝါရီလကတည်းကဖမ်းဆီးခံထားရတဲ့တရုတ်နယ်ဘွားဩစတြေးလျနိုင်ငံသားစာရေးဆရာတဦးကိုတချို့လုတ်တယ်ဆိုတဲ့တံပြရနဲ့တရုတ်နိုင်ငံကတရားဝင်ဆွဲချက်တင်လိုက်ပါတယ်။ရန်ဟေဂျွန်းကိုတောက်ကြနေနောက်ပိုင်းမှာတရားဝင်ဆွဲချက်တင်လိုက်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။တူတန်တမဟောင်းတူအဖြစ်ကနေဒီမိုကရေစီလှုပ်ရှားသူဖြစ်လာတဲ့ရန်ဟင်ဂျွန်းကိုသူ့ဇနီးမွေးစားသမီးတို့နဲ့အတူနယူးယောက်ကလေယာဉ်နဲ့ရောက်လာတဲ့အချိန်တရုတ်နိုင်ငံတောင်ပိုင်းဂွန်ရှူးမြို့မှာတရုတ်လေယာဉ်ထောက်လိုင်းအဖွဲ့ကဖမ်းဆီးခဲ့တာပါသူ့ကိုဖမ်းဆီးခြင်းကလေးကဆွဲချက်မတင်ပဲစိုးရတဲ့အချိန်တွေအောက်မှာထားခဲ့တယ်လို့ဩစတြေးလျနိုင်ငံသားဝန်ကြီးမယ်ရီစပိန်ကထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်သူ့ရဲ့ကြမ်းမာရေးအတွက်စိုးရိမ်ရတဲ့ကြောင့်တရားစီရင်ရေးရဲ့အခြေခံစံနှုန်းတွေနဲ့တရားမျှကားတဲ့စီရေးရမယ်လို့ဩစတြေးလျအစိုးရကမျှော်လင့်တဲ့အကြောင်းဝန်ကြီးပိန်းကပြောပါတယ်။ရန်ဟာကျမရေးကောင်းမှုပြီးသူ့ရဲ့အခွင့်အရေးတွေကိုအပြည့်အဝအာမခံကျက်ပေးထားတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရခေါင်ဆောင်ကဘေကျင်းမြို့မှာတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းရန်ကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးဩစတြေးလျအစိုးရရဲ့တုံ့ပြန်ချက်အပေါ်တရုတ်အစိုးရအနေနဲ့လုံးဝကျဉ်းနှံမှုမရှိဘူးလို့ပြောခွင့်ရခေါင်ဆောင်ကပြောပါတယ
်။အီရန်နဲ့တိတိနိုင်ငံစလုံးရနိုင်ငံသားဖြစ်ခံယူထားသူတို့ကိုအစ္စရေးအတွက်တရှုလုပေးမှုနဲ့ဆွဆဲပြီးတရားစီရင်လိုက်ပြီးတော့ British Council ဝန်ထမ်းတို့ကိုလည်းရင်ကျေးမှုပိုင်းထူဖောက်မှုဆိုတဲ့ဆွဲချက်နဲ့ပြစ်ဒဏ်စီရင်ထားတာကိုအတည်ပြုလိုက်တယ်လို့အီရန်တရားရေးဌာနကဒီကနေ့ပြောပါတယ်။မော့ဆက်ထောက်လိုင်းအုပ်ဖွဲ့ကိုတရင်ပြေးတယ်ဆိုပြီးဂျီတင်အီရန်နိုင်ငံသူအနူရှန်အာရှူရီကိုထောက်ဒဏ်ဆယ်နှစ်ချလိုက်တဲ့အကြောင်းအီရန်တရားရေးဌာနပြောခွင့်ရဂိုလမ်ဟူစိန်အစ်မိုင်လီကပြောပါတယ်။ဒါ့အပြင်အစ္စရေးကပြည်တဲ့တရားမဝင်ငွေဒေါ်လာ36,000ကျော်ကိုရယူခဲ့မှုတွေထောက်ဒဏ်နှစ်နှစ်ထပ်ချတယ်လို့အဲ့ဒီငွေပမာဏအတိုင်းဒဏ်ငွေဆောင်ခိုင်းပြီးပြစ်ဒဏ်ချပါတယ်။ British Council ဝန်ထမ်းသူဖြစ်တဲ့ Aras Amiri အပေါ်ရင်ကျေးမှုပိုင်းထုတ်ဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ထောက်ဒဏ်10နှစ်ချမှတ်ထားတာကိုလည်းအီရန်တရားရေးဌာနကအတည်ပြုပါတယ်။ Amerigo Tonan Senator Matabi, Ari Town Dango, to Jack and Yabi Pibido, Dizombia Chaku, Dibula Delu, Yoguena, Esmailiga Piovari. Pigre Rimba Dugan, imagine any demorzingo, Pantagerebo, Ivane, American Yamahame, Gidin and Jatema Nijimabe, Kulu Town and Tamatari, Pilarava.
Is ringing her cuckoo, blue cougan, carame, surane, Yandurigo, blue pian lessatiame, surapti delu. Is real when you open your men at the Yahuga. Iran ne Hezbollah apoyo go dri bi pyochale pare Lebanon che sa Shia Muslim Hezbollah apoyo go Iran ga choro naw kan pe thara ba Syria go Israel ga le chang ga ni tai khait da chang Hezbollah apoyo win ne u te song ya de apo let tong pyan me lo Hezbollah kaung saung Nasan Hassan Nasrallah ga chin chauk tha de apo win ji chauk Netanyahu ga tong pyan pyo so da ba chin chauk mu go tu ti tha de lo Mr. Netanyahu ga pyo pi Nasrallah a season ni bo chan pe ba de lo pyo ba de Syria ga ni Israel go waiting drone yin ne tat khai pho chou kai season ga de lo Israel ga su su tha de Iran bo chou ji Qassam Soleimani go le drone yin go Israel ga le chang tat khai mu ne ta si lite de lo pyo ba de ko pyo de apo tadi tha ba ko lout de apo po pi tadi tha ba lo win ji chou Netanyahu ga bo chou ji Soleimani go pyo ba de Israel ne Hezbollah apwe cha 2006 khu ne ka tala
ကြာတိုက်ခတ်ခဲ့ကြပါတယ်အဲ့ဒီအချိန်လေးကဆက်လို့အစ္စရေးလေဘနွန်နယ်စပ်မှာအများအပြားတင်းကျပ်အေဂျင့်တွေကပါတယ်ထိုင်းဝန်ကြီးချုပ်နဲ့ဆိုးအဖွဲ့ဟာပြီးကြက်လာကဘယင်းရှိမောင်မှာကျန်းသက်စာချင်းဆိုချင်နှုန်းကတစ္ဆာခံပါမယ်ဆိုတဲ့ကျန်းသက်စာချင်းဆိုချက်အပြီးဝကိုရွတ်ဆိုဖို့ပြောက်ွက်ခဲ့ပြီးအချိန်ကအုပ်တွေကိုချိုးဖောက်ခဲ့တယ်လို့စစ်ဆေးရရှိသူယုံကဒီကနေ့ပြောပါ ခန့်ကဏ္ဍနေရာမှာပေးထားတာပါဒီချက်ကြောင့်ဒီမိုကရေစီရဲ့လှုပ်ရှားသူတွေကဒီချက်ကံဥပဒေကိုဝေဖန်ပြောဆိုကြပါတယ်တန်သက်စာကျင်းဆိုရာမှာစာကြောင်းကြံခဲ့တဲ့ပုံဝန်ကြီးချုပ်ဘာယုဒ်ကအပြည့်အဝတာဝန်ခံတယ်လို့ဩဂုတ်လ10ရက်နေ့ကပြောခဲ့ပြီးတောင်းပန်ထားပါတယ်အစိုးရအဖွဲ့အနေနဲ့ပုံမှန်တဲ့လုပ်ငန်းတာဝန်တွေကိုလှုပ်ဆောင်သွားမယ်လို့လည်းပြောထားပါတယ်ရုရှားလို့ပထမဆုံးလူသားပုံလူစိတ်ရုပ်ကိုတည်ဆောင်သွားတဲ့လူမပါတဲ့အာကာသရှင်ဟာနိုင်ငံတကာအာကာသစခန် ISS မှာဒီကနေ့အောင်မြင်မြင်စိုက်ကပ်လိုက်နိုင်ပါပြီဒီကနေ့တရင်ဘက်ကပထမချင်းစိုက်ကပ်ဖို့ကြိုးစားတာမောင်မြင်ထက်ခဲ့ပြီးတဲ့နောက်ဒီကနေ့စိုက်ကပ်လိုက်နေတာပါဆဲရုပ်ကိုအဝေးကနေထိန်းချုပ်ပြီးလှုပ်ရှားရှိတာတွေကိုလုခိုင်းဖို့အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့လူရဲ့ပြုမှုလှုပ်ရှားဖို့တိုင်ပုံလူကူယူပြီးလူရွယ်အစားတန်းတိဆောက်ထားတဲ့ဆဲရုပ်ကိုဖီဒေါ်လို့အမည်ပေးထားပါတယ်ဖီဒေါ်ဟာအာဂါဒါလေးကိုလွတ်တင်တဲ့ပထမဆုံးဆဲရုပ်တော့မဟုတ်ပါဘူး2012ခုနှစ်မှာအမေရိကန် NASA အဖွဲ့နဲ့2013ခုနှစ်မှာဂျပန်နိုင်ငံတို့ကလည်းပဲဆဲရုပ်တွေတင်လွှတ်ထားပါတယ်ဖီဒေါ်ဆက်ရုပ်ဟာနိုင်ငံတကာအာကာသစခန်းမှာစက်တင်ဘာလ9ရက်နေ့ထိရှိနေပါမယ်ခင်ဗျာ
။အင်္ဂါနေ့ညဘက်ထိတ်တန့်ရသတင်းတွေကိုကုကြကြောသိန်းနဲ့ကိုဇော်ဝင်းလိုင်းတို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။တိုက်ပွဲတွေကြောင့်ရပ်ထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမုဆယ်ကုတ်ခိုင်လမ်းကိုပြန်မလဲဖွင့်လှစ်ပြလိုက်ပြီးနိုင်ပိုင်းအကြောင်းဒီကနေ့မှာပဲလက်နက်ကင်အဖွဲ့တွေရဲ့တားဆီးမှုကြောင့်ရပ်ဆိုင်သွားပါတယ်။လက်နက်ကင်အဖွဲ့တွေကကုန်တင်ကားဘိန်းတွေကိုတနက်နေ့ပစ်ဖောက်ပြီးပိတ်ဆို့ခဲ့တဲ့အတွက်အသွားအလာတွေရပ်ဆိုင်ကုန်တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်ဆက်သူကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာဒီလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆယ်ရက်ကျော်ကြာဆက်သွယ်ရေးပြတ်တောက်ခဲ့ပြီးတဲ့နောက်တမ်ရော်ကလမ်းလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တဲ့အတွက်မူဆယ်နဲ့ကုတ်ခိုင်ကြားမှာပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတင်းင်းလာနေညနေပိုင်းကသတင်းထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းဒီကနေ့မှာတော့လက်နက်ကင်အဖွဲ့တွေကလမ်းပိတ်ဆို့တာတွေရှိခဲ့တာကြောင့်ခီးတယ်တွေနဲ့မော်တော်ယာဉ်တွေလမ်းခရီးမှာရပ်တန့်နေရကြောင်းမူဆယ်ဒေသခံတဦးကပြောပါတယ
်။ကိုခိုင်ကနေဒီဘက်အဲ့မှာဟိုဟာ22ဘီကားကြီးကို6စီးလောက်ပြစ်ပြီးတော့တနက်နေ့ပြစ်ပြီးဒေးကြီးပြစ်ပြီးကာဟာအဲ့ဒါနဲ့ပြန်ပိတ်သွားတာအခုမှလည်းပဲပြစ်တာ
လန်ကီမှာပိတ်ဆို့နေတဲ့အခြေအနေကိုလာရှုမျိုးအခြေစိုက်မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းတာဝန်ခံကိုဆိုင်ညီညီကအခုလိုပြောပါတယ်
။ဒီကတားပိတ်နေကိုတနက်နဲ့ဖောက်ပြီးတော့မောင်းလို့မရအောင်လမ်းကိုကန်းကန်းပိတ်ပြီးတော့ရက်ခိုင်းပြီးသွားပါတယ်။အဲ့မှာကားလေးတစ်စီးစာတော့လွတ်ပါတယ်ခင်ဗျာ။အဲ့ရဲကြားထဲကနေလာခဲ့ကြပါတယ်။အပီနေမနဲ့ပိုင်ဆယ်နာရီခွဲလောက်ကနေစပြီးတော့ဖြစ်သွားတယ်ခင်ဗျာ။ကိုခံပက်ကပြန်ဖွင့်ပြီးဆိုတာနဲ့အမီလဲနေပြီးတော့ဥဆောင်ပြီးတော့ကားလေးအစီး20ကိုဥဆောင်ပြီးတော့ခေါ်ထုတ်ခဲ့ပါတယ်။
ตาลีกาที่ตรงนี้เวลาชิเมที่เราเช่นจะต้องกงกาจีดีสิบาทเลยนะกงกาจีเดียวเราไม่ใช่ตัวเราเลยเนี่ยไม่ใช่เลยเนี่ยไม่ใช่ตัวเราเลยนะอีสระก้าก็เนี่ยบาร์เลยตุลูกาฮะมูเซกันนี่ดีกันนี่มันเนี่ยทั่วลาบีหลังคีก็เจียวารีเนี่ยขี้เดรีกูทมิ่งตัวชาวยานเนี่ยซาตากงวยวิงาเกจังเลยเปียวบาร์เลย
ก็ใครมีเนี่ยก็เยียร์ชิดอู่กันเลยหลังที่มาการ์ดไปสู่ในจังกูคู่โลดีบิวเปียวบาร์เลยอ๋อตัวลุงยาดูจ้ะผมมาการ์ดไปทาร์ดูจ้ะการ์ดกันละขนาดเลยเว้ยจะต้องแบบเดียวบินไหมเว้ยแบบเดียวบินหลังที่มาเล่นกันพอรีก็ไปสู่ทาร์ดจ้ะก็ใครเป็นการ์ดไปกูเลยอาณาบ้านรีก็จะดังขันทาร์ดจ้ะเดี๋ยวกันรีก็เปียวบาร์เลย
ดีเอ็นเอเลยก็จะอันเปล่าจะพูดกับพี่สุกุลชิดูผมไม่ได้เจอกันดีกันนี่แต่พูดเนี่ยพี่เจ้าเนี่ยตัวนี้ยากะพี่ลองสูดแล้วมาบอกมาพี่แค่จังพี่บาร์เลยดีนี่แต่พูดกับเนี่ยพี่เลยตัวนี้ยาเราดีกูขายนะนั่นปะสิเนี่ยมันน้องจ้ามันเนาะตัวนี้ยาเราดีจอมเอ็มยูเนี่ยมันก็มันเนี่ยขายนะจับชูเยอะใช่ไหมล่ะลอยแสงตัวมาตัวนี้ยาสิเนี่ย
ตอนนี้เราหัวเด็กกูขนาดเราที่จะไม่ไปเราเอ็มลามมาบ่มาบ่มันนี่ก็เราเด็กจะกูเอ็มก็คนนี้อ่ะเราใช่ไหมที่นี่แต่พวกที่บ้านเนี่ยปัจจุบันจำเราเป็นการเราที่พิจารณาได้บ่ที่กันนี่ทุกอย่างเนี่ยมีวิธีสามารถเราแต่นี่ล่ะเนี่ยยังนี่ก็มูเซกันนี่ล่าสุดเป็นกูยินดีต้องอ่ะลิซ่าลิซี่ยินเงี้ยต้องใจสิ นั่นพักการงานล่าสุดกูยินดีที่อันนั้นเสร็จชั่วสิยินเงี้ยกูสิ่งนั่นพักการงานมูเซกูยินดีที่อันนั้นเสร็จตรงสิเป็นอันนี้มีเป็นพัฒนาเกี่ยวกับพอบีอาทาบาร์เลยมูเซติดตั้งกันเกี่ยวกับเราเชนเนอร์ฮะชูทวินิเซชิจังคู่ลูกพอบาร์เลยวิลล์มิวสิกมาบุกไปในตัวมิชิวแต่เราปุ่นิโกจำยันดีอ่ะคือว่าเราเปลี่ยนชีวิตเราเปลี่ยนไปยังไงมูเซมิวก็เว็บยี่คิดจะเดินการเรื่องเรื่องนี้ มูเซมิวก็เว็บยี่คิดจะเดินการเรื่องเรื่องนี้ดิกันนี่เนี่ยเงินสัตว์นายเหล่ากับสัตว์เป็นพิเศษบีมันนั่นเสนาอีกเวลาก็ค่อนข้างเนี่ยมูเซบกูตัวเลยเอ็นซิกาเตเซนแล้วมาพิจารณาจังเลยตีนุ่ยพับปอนีบาร์เลยทีเอ็นเอลีจะอันเปล่าเอ็มเอ็นดีเอกูเกอเอเอจะขายสารพอดีปูบังทาร์เลยเมียวไปมาไม่พูดการ์ดแต่บริวิตินทันนี่ละจังคิดตัวละเรื่องกามาตีชาลีลาส่งจำบีตัวบุตรตรีเบต้าบาร์เลย
กูมองสองเต็มยาตัวละว่าเช่นคุณขามารอยี่ขันเพิ่มมาเลยสี่เช่นนี้มันดีมีเงินพินิจเดินเต็มยาเช่นมาเลยจะขันพินิจมีเอาไปงานมิวเน่ต้องมิวเน่มามันเนี่ยตีเยอะเท่มีมาสิตาเน่เอเอจะขันเล่นกันเพื่อจะไต่บริพิบวากเก็บเรียนเอาเช่นนี้รีสเลตเต็มมาเนี่ยว่าเลยไต่บริสเลตพิบวาเซ่มีมีอันมิวเน่มารอที่จะขันยาดารีเปลือยเต็งเช้าในจาระว่าจะขันพินิจเรื่องไต่บริเอ็นเอาส่งเช่นนี้ก็รอเสร็จด้วยส่งงานทาร์เรวิวเอ็มยามาไว้เดินเท่านั่งกูเองอ่
င်လက်နက်ကန်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ဆက်သွဲစစ်ရေးသိမ်းမှမှုတွေနဲ့ကြုံနေရတာပါ။မနေ့ကမြို့နယ်သုံးမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်းမှာတော့ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းအေအဖွဲ့ကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ကျွန်တော်တို့ဒီခိုင်တမန်ကဩဂတ်စ26ရက်နေ့လေတနာရီ48မှာမြေပုံမြို့နယ်ချောက်ခုံရွာနဲ့ဒီကျောင်းမနွားရွာကမှာအင်အားပြခန့်ပါတဲ့ပမာစစ်ကြောင်းတစ်ခုနဲ့ဒီတိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီမှာဂျန်တုကကတော့ခဏဦးကြဆုံးတာပေါ့။နောက်စေဦးတန်ရတာရှိတယ်။နောက်ပြီးတော့ညနေ3:00ညီမှာဒီအမ်းမျိုးနယ်ဒီကကြူကန်ရွာမှာတိုက်ပွဲဖြစ်တာရှိတယ်ဗျ။အဲ့ဒီမှာလည်းပဲဗမာစစ်တပ်ကတော့အကြဆုံးတွေရှိတယ်။နောက်ပြီးတော့ဒီမင်းပြားမျိုးနယ်ထိမှာတော့ဒီအောက်ဂတ်လ26ရက်နေ့ညနေ 4:00 ညစင်းသွားလောက်မှာတော့ဒီပန်းမျိုးရွာရဲ့အရှင်းမြောက်ဖက်အဖက်ဒီဗမာစစ်တပ်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲဖြစ်တာရှိ။အဲ့ဒီမှာလည်းပဲဗမာစစ်တပ်ကအကြဆုံးတွေများပြီးတော့ပြန်ဆုံးသွားတာရှိတယ်။
မနေ့ကအမ်းမြို့နယ်ကစူးကန်ကျေးရွာလေးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်ရင်တန်းကိုအေအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့စူးကန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်။ရက်ခတ်မှုတွေတော့ဖြစ်ခဲ့တယ်။မိုင်းဆွဲတာလို့ပြောတယ်စစ်မတော်ရင်တန်းကိုပေါ့။ကစူးကန်ကတမိုင်လောက်ဝဲဝေးရဲ့။ရွာသားတွေကတော့ဘာမှမဖြစ်ပါဘူး။ရွာထဲမှာပဲဖြစ်နေတော့
ရခိုင်ပြည်နယ်အမ်းမြို့နယ်နဲ့မင်းပြားမြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်တပ်နာချုပ်စစ်မတော်ပြောခွင့်ရပူမှုကြီးဝင်းစော်ဦးကအတည်ပြုပြောပါတယ်။
ကျွန်တော်အဆုံးမြင်တာကသွားတဲ့ခါမှာစူးကန်ရောက်ခါမှာဒီရန်တွေကနေဆွဲလိုက်ဆွဲတာဒါပဲကြည့်ဆုံးမင်းပြားဘက်မှာတော့ပြင့်နေအောင်ခံနေတော့မယ်
တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုအခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။မနေ့ကမြေပုံမြို့နယ်အမ်းမြို့နယ်နဲ့မင်းပြားမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများပြားနေတယ်လို့အေးရခိုင်လက်နက်ကိုင်ဖွဲ့ကပြောဆိုမှုတွေရှိနေတယ်လို့တိကျသိမပြုနိုင်သေးပါဘူး။ ပမျောင်းရွာသားသူကပြောပါတယ်လက်ရှိမှာကလည်းနေနေကြီးနဲ့ပမျောင်းရွာပဲမှာပြေကမှုရှိနေစေဖြစ်ပြီးရွာသားတွေကလည်းတိန့်ရှောင်နေရတယ်လို့ပမျောင်းရွာသားသူကပြောပါတယ်လက်ရှိမှာကလည်းနေနေကြီးနဲ့ပမျောင်းရွာအမကလာကောင်ကရောပြင်းပါရွာသားတွေကတော့အိုးစွန်းတာမျိုးလို့ရပါတယ်ကောင်ကလည်းရှိတယ်ညာဦးရောမိန်းမရောပါတယ်မိန်းမမျိုးနဲ့ပမျောင်းကြီးရွာတွင်ပြီးခဲ့တဲ့စနေနေ့ကလက်နေကြီးကြီးကြာရောက်ပေါက်က ပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စစ်ရေးချင်းတွေကလည်းကြေပြစွာဖြစ်ပွားနေသလိုစစ်ရှောင်းဥယျာဉ်ကလည်း 6,000 ကျော်တိုးပွားလာနေပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်တင်ပြတော်တာပါရှင်။အင်္ဂါနေ့ညဖက် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သဘာဝဘေးအန္တရာယ်ရင်ဆိုင်ရနိုင်ခြေရှိတဲ့သတင်းတစ်ပုဒ်တင်ပြချင်ပါတယ်။မြန်မာနိုင်ငံတော်မကြာခင်တုန်းကမိုးတဲထံမြေပြိုမှုတွေကြောင့်လူပေါင်းတာဆင်းတဲ့ချီတေဆုံးခဲ့ရပြီးတဲ့နောက်အလားတူအန္တရာယ်မျိုးတွေကြုံရနိုင်တဲ့အခြေအနေကိုကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။ရေကြီးမြေပြိုမှုတွေအဆိုးဆုံးကြုံခဲ့ရတဲ့ဒေသတွေမှာမြေပြိုကျနိုင်တဲ့အန္တရာယ်တွေရှိနေတာကြောင့်ကြိုတင်ပြင်ဆင်ထားဖို့လဲပညာရှင်တွေကတိုက်တွန်းနေကြတာပါ။အပြည့်စုံကတော့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန့်ကပြောပြပေးပါပါ။
မကြာသေးခင်တုန်းကရေကြီးမြေပြိုမှုတွေကြုံခဲ့ရတဲ့မွန်ပြည်နယ်ချင်းပြည်နယ်နဲ့တနင်္လာရီတိုင်းပြည်ရဲ့မြေသားဖွဲ့စည်းပုံဟာမြေပြိုနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းပညာရှင်တွေသတိပေးနေကြတာပါအထူးသဖြင့်အောက်ခံကြောက်သားတွေဟာနတ်မတ်ကြောက်မျိုးစားဖြစ်ပြီးအပေါ်ပိုင်းမှာမြေသားခံနိုင်ရည်နည်းတဲ့အတွက်အန္တရာယ်ရှိတယ်လို့လည်းဘူမိပေသပညာရှင်ဦးစိုးသူဟာထုံးကပြောပါတယ
်သူ့ကိုတွေ့ကြတဲ့အပိုင်းမျိုးရှိတယ်နောက်တစ်ခါဝိုးရည်ရင်တိတ်ကြီးတဲ့ဒီမှာပြောကြတဲ့အပိုင်းရှိရပေါ့အဲ့တော့ဒီတောင်းတမျိုးနဲ့ခုနပြောတဲ့အချိန်အောက်ခံကြောက်သားမခိုင်မဘူးနဲ့ပေါင်းပြီးတော့စဉ်းစားလို့ရှိရင်တော့ရှင်းတော်ကနေစပြီးတော့ရှင်းတော်ပါမယ်ဝေယုမပါမယ်နောက်ချမ်းပြည်နဲ့မုံကြီးနဲ့တင်လာဤတိုင်းပေါ့ဒါအဓိကနေရာတွေပေါ့
မြေပြိုကျမှုဖြစ်စဉ်တွေကိုကာကွယ်ဖို့အတွက်မြေပြင်တိုင်းနာစစ်ဆေးတာတွေနဲ့ပြင်ဆင်တဲ့အပိုင်းတွေမှာစေးများတဲ့အတွက်ကြိုတင်ကာကွယ်ရှေ့ပြောင်းတာကအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဦးစိုးသူရထွန်းကအကြံပြုပါတယ်
အဲ့ဒီမြေပြိုကြီးတောင်ပိုကြီးကတော့ကျွန်တော်ရည်ရှိတော့မယ်ပြဿနာပေါ့သူကဘာလို့လဲဆိုတော့နိုင်ငံလုံးတိုင်းတာနဲ့သူ့ assessment ပေါ့ဒီတိုင်းတာလေ့လာမှုတွေအသေးစိတ်လုပ်မယ်ဆိုရင်တိတ်ပြီးတော့ကုန်ကြစိတ်ကြီးတယ်နောက်ကသူ့ကိုပြိုတင်မြင်စင်တဲ့ဈေးကလည်းကြီးတယ်ပေါ့ဒီနှမျိုးလုံးလည်းရှိနေတဲ့ခါကျတော့အချိန်တော့ယူအောင်မယ်အဲ့မှာမှတတိယနန်းကြောင်ဒီလာဖြစ်တဲ့ဖေချခြင်းပေါ့အဲ့ဒါကတော့တကယ်လို့ရှောင်ချတဲ့နီလန်းကလည်းဒါဘေးရနေဘူးဟိုလို့စီတဲ့ဒီလမ်းဖြစ်တဲ့ခါကျတော့အခုလိုမျိုးအန္တရာယ်ဖြစ်လာပြီဆိုရင်ပွေးရင်ဘယ်လောက်ဖြစ်ကြလဲကိုမျိုးနယ်တကူမှာပွေးရင်ငါးလက်မတဲ့ပြပိုင်းမင်းကျော်သွားတယ်ဆိုရင်ဒါကအမြန်ဆုံးရှောင်ချနိုင်ဖို့ဒီတဆိုင်ရာအလူတွေဖွဲ့တွေရောဒီလူတွေရောအတိထားပြီးတော့ဒါကိုစောင့်ကြည့်ပြီးတော့ဒါကိုရှောင်ချတဲ့ရှောင်ချတဲ့မှာ
မြေပြိုကျတာဟာငလင်လှုပ်တာကြောင့်ပြိုကျနိုင်လို့မိုးများတဲ့အချိန်မှလည်းဖြစ်နိုင်ပါတယ်မြန်မာနိုင်ငံမှာတော့မိုးများတဲ့အတွက်မြေပြိုကျမှုအဖြစ်များပါတယ်မနေ့မနေ့ပိုင်းကလေချင်းပြည်နယ်ဖလန်းမြို့မှာမြေသားအကွေတာတွေဖြစ်ပေါ်ခဲ့တဲ့အတွက်ပြောင်းရွှေ့တာတွေလုပ်ခဲ့ရပါသေးတယ်။မြေပြိုမှုတွေဖြစ်လေရှိတဲ့မိုးတဲထံမှုကြုံရတဲ့အခါမျိုးမှာတော့ကြိုတင်သတိပေးဖို့အရေးကြီးတယ်လို့လည်းမြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားရေးမှူးဦးသိန်းထွန်းကပြောပါရယ်
။ဟိုမြေကြမ်းကြမ်းမှုဖြစ်စဉ်တွေကကျွန်တော်တို့ကမိုးများတယ်ဆိုရင်ကျွန်တော်တို့ကဒီသူလူလူတွေလည်းကျွန်တော်မိသက်တပ်ဖွဲ့ကအလတ်လုပ်တာပေါ့။ဟိုတနေ့တော့ကျွန်တော်တို့ကတော့တိုက်ရရရတယ်မှာစော်တာတွေရေးဒီရေးချန်ဖြစ်နေတဲ့နေရာတွေဒီကတော့ဒီပူရာကတော့ကျွန်တော်တို့ဒီမှာမုံရလို့ဖြစ်တာပေါ့။ဘူးရန်ရွာပြီဆိုလို့ရှိရင်တောင်ဒီဒီပူရာဖြစ်တာများတဲ့ဖြစ်တဲ့အတွက်မုံပြပြီဆိုတော့ကျွန်တော်တို့လူတွေကိုလည်းကျွန်တော်အလတ်လုပ်ထားတယ်။ဒီလူတို့ကိုလည်းဒီဆက်ရဖို့အကုန်လုံးဟိုလူတိုင်းစီပြအောင်တော့တိုက်မပြောနိုင်ဘူး။ဆိုတော့ဒီဆက်ရရွာတွေကိုသက်ဆိုင်ရကျွန်တော်တို့ပြည်သက်အရန်ပြည်သက်တွေရှိတဲ့ကတော့ရပြည်သက်တွေကတစင်ချိတ်ဆက်ပြီးတော့မှကျိုးပြီးတော့မှတတိပေးနိုင်အောင်တော့ကျွန်တော်တို့ဆောင်ရွက်နေပါတယ်။
ပြည်ထောင်လကမွန်ပြည်နယ်မလက်တောင်ပြူကြတာကြောင့်လူ90ဦးသေဆုံးပြီးတနင်္လာနေ့မလွဲတောင်မှာမြေပြူကြတာကြောင့်2ဦးသေဆုံးခဲ့ပါတယ်။သေဆုံးသူတွေကိုရှာဖွေကယ်ဆယ်ရေးချက်ချင်းလုပ်ခဲ့ပြီးနေနေပြန်လည်တိဆောက်ပေးဖို့တန်းကြီးသာကြီးအစိုးရကလည်းစီစဉ်နေပါတယ်။ဒါအပြင်မိုးလေဝသတရင်နဲ့မြင်းငလင်းတရင်နဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလားပေတာညင်ကြောင်းမှုဦးစီးဌာနကတရင်ထုတ်ပြန်ပေးနေတယ်လို့ကွန်ကြီးကယ်ဆယ်ရေးနဲ့ပတ်သက်ပြီးမိသက်တပ်ဖွဲ့ကိုအကူအညီတောင်းခံနိုင်ကြောင်းတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတိုင်းနယ်ပြည်နယ်တချို့မှာရေကြီးမြေပြိုမှုတွေနဲ့ရင်ဆိုင်ရနိုင်ခြေရှိတဲ့အခြေအနေအကြောင်းကိုထက်အောင်ခန့်ကမေးမြန်းတင်ပြသွားတာပါရှင်။အခုတော့ရွှေစေးမတိမငြိမ်ဖြစ်နေတဲ့သတင်းတင်ပြချင်ပါတယ်။ ကမ္ဘာဈေးကွက်မှာရွှေဈေးဟာ6နှစ်အတွင်းအမြင့်ဆုံးအထိတက်ခဲ့တယ်လို့မြန်မာနိုင်ငံပြည်တွင်းဈေးကွက်မှာလည်းဈေးနှုန်းတွေတည်တည်တသားမြင့်တက်သွားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်မာမှုတွေကြောင့်ရွှေဈေးကွက်မှာမတည်မငြိမ်ဖြစ်နေခြင်းပြည်တွင်းဈေးကွက်မှာလည်းတည်တည်ငြိမ်ငြိမ်ဖြစ်အောင်ထိန်းသိမ်းတည်တင်းဆောင်ရွက်ကြဖို့မြန်မာရွှေကုန်ဒေရီကတိုက်တွန်းနေက
ဒီလိုရွှေစည်းတွေတကြမငင်းကြောင်ပြည်တွင်းဈေးကွက်ကိုထိန်းသိမ်းဖို့လုပ်ငန်းရှင်တွေကိုတိုက်ပြတ်ပါတယ်။မနေ့ကတော့တကြသားကို
ဒီလိုရွှေစည်းတွေတကြမငင်းကြောင်ပြည်တွင်းဈေးကွက်ကိုထိန်းသိမ်းဖို့လုပ်ငန်းရှင်တွေကိုတိုက်တွန်းထားကြောင်းရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းပြန်ကြားရေးတောင်းအခံဦးအေးချူကပြောပါတယ်။ဒီလိုကျွန်တော်ဈေးကွက်ကိုကျွန်တော်တို့ဒီအသင်းတွေနဲ့ရိုးရဲထိန်းသိမ်းနေကျွန်တော်တို့အယောင်းဝင်ကြဖို့နော်ဟိုမလိုအပ်ဖက်နဲ့မဝယ်နဲ့တွိုင်းဟိုတပိုင်းလိုရင်တပိုင်းဝယ်နှစ်ပိုင်းလိုရင်
ကျွန်တော်ကတော့မိုးများတဲ့ဘူးကျွန်တော်ကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီလူလူလည်းကျွန်တော်တို့ကဒီဒီ
ောင်းဝယ်ရေးတွေ
လက်ရှိပြည်တွင်းထုတ်လုပ်မှုကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတာမြင့်မှုတွေကန့်ကွက်မှုတွေရှိနေလို့လောက်ကွက်ဟောင်းတွေတတမတူနိုင်ပဲအရင်ထုတ်လုပ်နေရတဲ့ထောက်ဝကြော်လောက်ကိုရန်သားထားရပါတယ်။လာမယ့်ပွင့်လင်းရာသီမှာပြည်တွင်းရွှေထုတ်လုပ်မှုတော်လေးနှဲသွားနိုင်တယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ
်။ကျွန်တော်တို့ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင်။
VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျိုရုတွေကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ Intel SAT 17နဲ့MEA SAT 3ရောဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတရက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီရဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလမီတာ190ရောကနေည10နာရီအထိတိုက်ရိုက်ထိုးလွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
Republican Party Oludor Mahondu Chite Jowers က2020ရွေးကောက်ပွဲအတွက် Republican Party တွင်သဗ္ဗလောင်းဖြစ်ရေးသဗ္ဗဒေါ်နယ်ထရန့်ကိုရှင်ပြိုင်မယ်လို့ကြေညာလိုက်ပါတယ်။ Republican Party တွင်မှာသဗ္ဗထရန့်ကိုရှင်ပြိုင်မယ်လို့ကြေညာထားတဲ့သူ2ယောက်ရှိနေပြီဖြစ်ပြီး Jowers ကဒုတိယမြောက်ပါ
။ My name is Joe Walsh. I'm a former Republican Congressman.I'm a conservative.
ကျွန်တော်နာမည်ဂျိုဝက်စ်ပါ။ Republican ဟောလူတော်မဟောင်းတယောက်ပါ။ Conservative တယောက်ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ဟာကျွန်တော်တို့လူလားသလိုဖြစ်တဲ့အတွက်ကျွန်တော်သူ့ကိုရှင်ပြိုင်ဖို့ဆုံးဖြတ်လိုက်တာပါ။တကယ်တော့ထရန့်ဟာကျွန်တော်တို့နဲ့ဒီချစီဖြစ်နေတဲ့အဆိုးဆုံးလူတယောက်ပါလို့ဂျိုဝက်စ်ကပြောဆိုသွားပါတယ်။ Radio ကနေ Conservative တွေအတွက်စကားဝိုင်းနေစီစဉ်တင်ဆက်နေသူဂျိုဝက်စ်ကတစ်ချိန်လုံးကတော့ဒေါ်နယ်ထရန့်ကိုထောက်ခံခဲ့သူပါ။ထရန့်ကိုရှင်ပြိုင်မယ်လို့ကြေညာလိုက်တာနဲ့ပတ်သက်ပြီး ABC ရုပ်သံကိုအခုလိုပြောပါတ
ယ် We've got a guy in the White House who's unfit, completely unfit to be president.
သမ္မတမဖြစ်သင့်တဲ့ဖြစ်ဖို့လုံးဝမသင့်တော်တဲ့လူတယောက်အင်ဗျူရောမှာရောက်နေပါတယ် Republican Party အတွင်းမှာဒီကိစ္စကိုဘယ်သူမှရှေ့ထွက်မပြောကြတာကျွန်တော်အံ့ဩသင့်မိပါတယ်တကယ်တော့လူတိုင်းယုံကြည်နေပါတယ်သူဟာသမ္မတတာဝန်မယူထိုက်တဲ့သူဆိုတာကို Republican Party အတွင်းမှာလူတိုင်းလက်ခံယုံကြည်ထားကြတာပါ
သမ္မတထရန့်ကိုရှင်ပြိုင်မယ်လို့ကြေညာထားတဲ့သူ Republican Party အတွင်းမှာ Walsh တယောက်တည်းမဟုတ်ပါဘူး Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးအောင် Bill Walsh ကလည်းပါတီတွင်သမ္မတလောင်းအဖြစ်ထရန့်ကိုရှင်ပြိုင်မယ်လို့အေဗီလာအတွင်းကကြေညာထားပါတယ်တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးအောင် Mark Sanford ကလည်းပြန်ရေးမပြန်ရေးဖြစ်နိုင်ခြေတွေကိုဆွေးနွေးပြောဆိုနေပါတယ် Alex Stewart တို့လိုနိုင်ငံရေးသုံးသပ်သူတွေကတော့သမ္မတထရန့်ကို Republican Party အတွင်းမှာတခြားသူတွေရှင်ပြိုင်နိုင်ပါမလားဒီပေါ်မှာတန်တရားဖြစ်နေကြပါတယ်ထရန့်ဟာသူ့ပါတီအတွင်းမှာအမျိုးသစ်ထောက်ခံမှုရခဲ့သူလို့ ABC ရုပ်သံကညီခုလို့ပြောပါတယ
် You need the support of the Republican Party and Trump has that and
not only that ဆိုရင် Republican Party အတွင်းကထောက်ခံမှုရဖို့လိုပါတယ်ဒီထောက်ခံမှုကိုထရန့်ကရထားပါတယ်နိုင်ငံတော်ကလူတွေတွေမဟုတ်ပါဘူးပါတီကိုယ်တိုင်ကသူ့နောက်မှာရှိနေပါတယ်ဆိုလိုတာက Republican Party ပြည်내ဥက္ကဋ္ဌတွေပြည်내အသီးသီးမှာရှိတဲ့ပါတီတွေကထရန့်ကိုထောက်ခံထားပါတယ်သမရလောင်းပြိုင်မယ်ဆိုရင်ပြည်내တစ်ခုချင်းစီမှာစပြိုင်ရတာပါပြည်내ပါတီအကြီးအကဲတွေကိုယ်တိုင်ကလက်ရှိသမရကိုယာနှုံးပြေထောက်ခံနေဆိုရင်ဘယ်သူပဲဖြစ်ဖြစ်တက်လာနိုင်မို့ဆိုတာမဖြစ်နိုင်ပါဘူ
းအော်လတော်မတယောက်ဖြစ်တန်းတစ်ကြိမ်တာဝန်ယူခဲ့ဘူးသူဝါလ်စ်ဟာသမရဟောင်းဘရက်ကိုဘာမားကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ဘူးသူဖြစ်ပါတယ်ဒါပေမဲ့လည်းသူရင်ကပြောခဲ့ဘူးတဲ့ညင်းပွားပွေရာကြီးညာချက်တချို့တွေစေမကောင်းဖြစ်မိတယ်လို့တင်းငွေတွေက ABC ရုပ်သံကိုပြောပါတယ
် I helped create TrumpThere's no doubt about that. The person
from အရွေးခံရအောင်ကျွန်တော်ကူညီခဲ့တယ်ပုံကိုရေးအရာဦးစားပေးမိခဲ့တဲ့အယုတ်ဆိုးတဲ့နိုင်ငံရေးဆိုတာတန်တရားဖြစ်เสียမှရှိပါဘူးဒီအတွက်ကျွန်တော်စိတ်မကောင်းဖြစ်မိပါတယ
်တစ်ဖက်ကဒီမိုကရက်တစ်ပါတီအတွင်းမှာလည်းသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတွေအများကြီးရှိနေပါတယ်အမေရိကန်ပြည်သူတွေကတော့ကိုယ်စလဲလောင်းနေနဲ့ပတ်သက်ပြီးသူတို့အမြင်သဘောထားထောက်ခံရေးမထောက်ခံရေးစဉ်းစားချင်းချိန်နေကြပါတယ်ပြီးခဲ့တဲ့သတင်းမှတ်ကအိုင်အိုဝါပြည်နယ်မှာကျင်းပတဲ့နိုင်ငံရေးအခမ်းအနားမှာကိုယ်စလဲလောင်းနေမဲ့ဆက်စီယုံခဲ့ကြပါလေအခမ်းအနားတယောက်သူသူဖြစ်တဲ့ကလေးသူငယ်များခွင့်ရေးလို့ရှားသူအမ်မလီဟယ်ရစ်ကခုလိုပြောပါလေ
So attending these events especially in Iowa since we're the first in the nation
ဒီလိုအခမ်းအနားတွေကျင်းပဖို့တက်ရောက်ခွင့်ရဖို့အရေးကြီးပါတယ်တနင်္ဂနွေလုံးမှာ Iowa ပြည်နယ်မှာပထမဆုံးကျင်းပတာပါ2020ရွေးကောက်ပွဲမှာကပြိုင်မဲ့ကိုယ်စလဲလောင်းတွေများတယ်ဆိုတော့ဘယ်သူ့ကိုမဲပေးမလဲခွဲခြားဆုံးဖြတ်နိုင်မှုလိုပါတယ်
ကိုယ်စလဲလောင်းနေရဲ့အကြောင်းမေသနာရှင်ဒီဘက်ကခွဲခွဲခြားခြားသိခွင့်ရဖို့လိုအပ်တယ်ဆိုပြီးအမ်လီဟယ်ရစ်လိုပဲတခြားနိုင်ငံရေးစိတ်ဝင်စားသူတွေကလည်းထောက်ပြပြောဆိုပြီးကြောင်းပါခင်ဗျာ
အ
နိုင်ငံရေးအကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်ဘာပါခင်ဗျာဒီကနေ့ညပိုင်းဒေးလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကရခိုင်ပြည်ပခနှစ်နှစ်ပြည့်နဲ့တရားမျှတမှုရှာဖွေရေးကိစ္စပါရခိုင်မြို့ပိုင်းမှာ2018ခုနှစ်အပြန်အလှန်ကျန်းဖက်ပြည်ပခတွေဖြစ်ပြီးတော့ဒုက္ခသည်သိန်းကန်းထီကိုနေကြာထွက်ပြေးခဲ့ရတဲ့ဖြစ်ရအခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြည့်ပါပြီထွက်ပြေးသွားတဲ့ရ ेंजर ဒုက္ခသည်တွေနေရာပြောင်းရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါဒီဖြစ်အတွင်းလုံခြုံရေးတပ်တွေရဲ့လူခွင့်ကျူးလွန်ဖောက်ပြန်မှုတွေကိုစုံစမ်းရေးယူဖို့ဆိုပြီးတော့တောင်းဆိုချက်တွေကလည်းရှိနေတော့မှမြန်မာစုအပ်ဘက်ကတော့ဒီဖြစ်ရပ်တွေပေါ်မှာစုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံအတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာမို့လို့နိုင်ငံတကာရဲ့ဝင်ရောက်စွပ်ဖက်မှုမလိုဘူးလို့ပြောနေပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်နှစ်ကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေပေါ်မှာတရားစီရင်ရေးဘလောက်ခီးပောက်ခဲ့ပြီလဲဆိုတာကိုတော့ကျွန်တော်ဒီနေ့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့မြန်မာနိုင်ငံရဲ့သူတေသီတူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းပါ။နောက်တူကတော့လူငယ်နဲ့လူမှုသဟဇတဖြစ်ရေးအဖွဲ့ကစနေကြီးအဖွဲ့ကအခုတက်ဆွေဝင်ဖြစ်ပါလေခင်ဗျာနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဒေါက်တာခင်ဇော်ဝင်းကိုဖိတ်ခေါ်ကြပါလေခင်ဗျာဆရာဒေါက်တာခင်ဇော်ဝင်းကြားပါလားခင်ဗျာဟုတ်ကဲ့ဆရာကြီးကျွန်တော်ခုနကပြောလိုပါပဲရခိုင်မှာဖြစ်ခဲ့တဲ့အပြန်အလှန်ကြမ်းဖက်မှုတွေပေါ့နော်တပတ်ကလည်းခုနမြန်မာစစ်ရကလည်းပြောတာကအာစာရန်ဂျာဆင်းရောက်တည်းရဲ့တက်ခိုင်မှုကြောင့်ဖြစ်တယ်တပတ်ကလည်းရန်ဂျာဒီစစ်စင်ရေးအတွင်းမှာရ ेंजर တိမ့်နေချီပြီးတော့ထွက်ပြေးသွားတဲ့အခြေအနေတွေကြုံနေရတယ်။အဲ့တော့ဒီဖြစ်ရပ်ဒီနဲ့ပတ်သက်ပြီးတော့နိုင်ငံတကာကတော့စုံစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့ဆိုပြီးတော့တောင်းဆိုတယ်မြန်မာစစ်အုပ်ကလည်းကော်မရှင်တွေအသီးသီးဖွဲ့ပြီးဆောင်နေတာရှိပါတယ်ခင်ဗျ။အဲ့တော့ဘယ်လောက်ထိခီးပေါက်ခဲ့ပြီလဲကျွန်တော်အတော်လေးချုပ်ပြီးပြောပြပါလားအရင်ဆုံ
းအတော်ချုပ်ပြီးပြောမယ်ဆိုတာခီးရဘယ်လိုတော့မပေါက်ပါဘူးဆိုဒီခီးကလည်းပတ်သက်လို့ကျွန်တော်အဖန်ဖန်အချိန်ချင်းနော်အကြောင်းထန့်နေပြီပြောပြပါပြီဒီလိုဆက်သွားနေလို့မရဘူးတိုင်းပြည်ကလည်းတော်လေးကိုအဆက်ရနေပြီပေါ့ဗျာဟုတ်တယ်မလားအဲ့တော့အကောင်းဆုံးနည်းလမ်းကတော့လွယ်လွယ်လေးပါကုသမဂ္ဂနဲ့ပို့ပြီးတော့ပူပေါင်းပါနော်ဟိုဘန်ဂလားဒေ့ရှ်ကပူပေါင်းကြလည်းမလိုဘူးဟုတ်လားခုနိုင်ငံဒီနိုင်ငံလည်းမလိုဘူးဒါပေမဲ့သူတို့ကဒီပြည်ဆိုင်ရာအချက်နဲ့ရှာဖွေဖွဲ့လို့ကုသမဂ္ဂအေဂျင်စီရောဆိုလို့ရှိရင်ခါခါတီးပြီးငင်းနေတာဟာအဲ့ဒါကကမှားနေတယ်နော်ဟိုအရင်ဆုံးဆက်ပြီးတော့ဒီစကြောင်းကောက်မယ်ငန်းစာဖော်မယ်ဆိုရင်တော့ဒီလိုတော့သွားနိုင်တယ်ပြီးတော့တစ်ဆင့်ဆင့်သွားပါဗျာအခုကဘယ်လိုဖြစ်နေလဲဆိုရင်ကတော့ဒီအကြောင်းဆိုလို့ရှိရင်မကြားချင်ဘူးမပြောနဲ့ဟိုလက်ကြီးလိုဖြစ်နေပြီနော်ဟုတ်ဒီအကြောင်းကြားပြောပြီဆိုလို့ရှိရင်ခေါင်းရောလက်ရောခြေရောဖြစ်ခွင့်လည်းဝင်သွားပြီဆိုတော့အဲ့ဒီကနေဘယ်လိုမှခင်းမပေါက်ဘူးအဲ့တော့ဝင်နေစားပဲဒီပဲပြောရမှာ
ဟုတ်ကဲ့ခင်ဗျခုနကဆရာပြောသလိုပဲဒီ fact finding machine ပါဝင်ကုလသမဂ္ဂစုံစမ်းရေးတွေကိုမြန်မာစိုးရကဒါကိုလက်မခံပါဘူးအဓိကသူတို့ကြောင်းပြတာကတော့မြန်မာနိုင်ငံတင်းမာကိုဒီစုံစမ်းမှုအတွက်ကော်မရှင်တွေသူတို့ဖွဲ့ပြီးတော့ဆောင်ရွက်နေပါတယ်နောက်တစ်ဖက်ကစစ်တပ်ကုနိုင်ကလည်းခုနကဒီ tribunal ခုံရုံးလိုသဘောမျိုးပေါ့နော်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးဆောင်ရွက်နေပါတယ်လို့ပြောပါတယ်ခင်ဗျအဲ့ဒါလေးကတော့တကယ်လက်တွေ့အခြေအနေကောင်းရင်လား
အဲ့ဒါလေးကတော့လုံးနေတာပဲပေါ့ဗျာဒါပေမဲ့ပြည်ရင်းမှာတော့ဒီဥစ္စာတွေသူတို့အကောင်းလေစီရင်ခံစားရပါသူဘလော့ချေပြန်လာဒီဥစ္စာကိုသူပေါ်ထုတ်တယ်လေကမ်းပြီနော်ကိုကလည်းစီရင်ခံစားတဲ့ကြောင်ထုတ်တယ်စုံစမ်းတယ်ဟိုဘက်ကလည်းရှိတယ်ဆိုလို့ရှိရင်တော့တကယ်တရားမျက်တောက်မှုဆိုလို့ရှိရင်ငခုဆုံးအောင်ကြည့်ရနိုင်မယ်ဟာငါတို့ပဲပန်းတယ်ဟိုကမှားတယ်ဆိုတော့မရဘူးလေဟုတ်တယ်လားအဲ့တော့ကိုဟာကိုလည်းကိုကပြောမစင်တော့အများကြည့်အောင်တော့ကိုကချပြရမှာပဲအဲ့တော့ကိုဟာကဘလော့ချ်ကြီးဒလင်းနဲ့တည်းမှန်ကန်တယ်လဲဆိုတော့လည်းကိုကကိုပြောမစင်တော့မှတ်တောက်တင်ခံရနိုင်မယ်ပြန်ရမယ်လေဆိုတော့ဒါတွေလုပ်နိုင်မှာနော်ပြောနေုံနဲ့ဒီစားမရတော့ဘူးလေ
ဟုတ်ကဲ့ဒီနေရာမှာလဲကျွန်တော်တစ်ချက်ထပ်မေးချင်တာကအခုလိုမျိုးပြည်တွင်းမှာကော်မရှင်တို့ညီမစုကတော့ပြောပါတယ်သူတို့ကော်မရှင်တွေဖွဲ့တာကိုအဖြေထွက်ပြီးစောင့်ဆိုင်းပြီးမှနိုင်ငံတကာလုပ်ပါဆိုတဲ့သဘောမျိုးပေါ့နော်အဓိကသူတို့ကော်မရှင်ကဘာမှအဖြေမထွက်သေးဘူးအဲ့တော့ညီမစုကဖြစ်စီညီမစစ်တပ်ကဖြစ်စီဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်စောင့်ဆိုင်းဖို့ထုတ်ဖို့တောင်းဆိုသူတွေစောင့်ဆိုင်းဖို့ထုတ်ရေးယူဖို့ဆိုတဲ့စိတ်ဆန္ဒကိုတကယ်ရောရှိလားဆရာဒေါက်တာခင်ဇော်ဝင်းအမြင်သိချင်ပါလ
ဲအဲအဲ့ဒါလည်းပြောမစင်ယူသားဆုံးဖွင့်လင်းပြန်ပြောရမစင်တော့မရှိပါဘူးခင်ဗျနော်အချိန်ဆွဲနေတာပဲဒီကိစ္စကိုမပြောလို့လည်းမရတော့ဘူးကျွန်တော်ခဏနေရတော့လို့ရှိရင်နိုင်ငံတကာမှာဒီကိစ္စနဲ့မေးခံတယ်ကျွန်တော်အရှက်ရတယ်ကျွန်တော်ကတော့ဟာမဆောင်နိုင်မှုအရှိရှိတိုင်းပြောတာပဲနော်ဆိုတော့ဒီလိုပဲနည်းနည်းရှိပြီလေဟုတ်လားအချိန်လေးဆွဲပြီးတော့ဟိုလူထဲလိုက်ဒီလူထဲလိုက်နဲ့တချို့လူတွေဆိုလို့ရှိရင်စိတ်ချပြီးတော့ပြန်သွားကြပြီစီးတတ်မအောင်ခဲ့တာဆိုလို့ရှိရင်ဟုတ်ဒါဒီဇာတ်လမ်းကြီးတော့ပြောမယ်ဆိုလို့ရှိရင်ဒီလိုပဲပုံစံမျိုးကြီးကခင်းနေဦးမှာလားမဖြစ်ဘူးနော်
ဟုတ်ကဲ့ဒီနေရာမှာ
ဒီကိစ္စက
ဟုတ်ကဲ့ဒီနေရာမှာလည်း
ဒီမှာခဏတုန်းက
မြန်မာစုရဘက်ကအမြဲပြောနေတာကဥမာဆို fact finding mission လို့ပါလို့ဆိုရှင်သူတို့ထွက်လာတဲ့ report တွေသူတို့ရဲ့ပြောဆိုချက်တွေကတစ်ဖက်သက်ဆန်လုံးနဲ့ရ ेंजर ဒုက္ခသည်တွေရဲ့ဒ ဲဲကိုပဲသွားပြီးတော့သူတို့ဘက်ကပြောတာတွေကိုပဲနားထောင်နေတဖက်ကအာစာဘက်ကလွန်လာကြည့်အောင်မပြောဘူးဒါမျိုးတွေပြောတာဆိုတာရှိကြတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့
ဒီဘက်ကဆန်လက်ဆက်ကကြတော့ငါပြင်းတာဝင်ဝင်မပေးပဲဘယ်နဲ့လုံးလဲဟုတ်တယ်မလားအချင်းချင်းဟိုကဟိုဇာဖို့သူတို့ခွင့်တောင်းတယ်လေအဲ့ဒါကသူကဗီဇာကုန်မပေးတာဝင်ဝင်မပေးတာမပေးရဆက်ကြတော့ဒုက္ခလည်းရှိရစီတော့ပုံရတာပေါ့ဟုတ်တယ်မလားအဲ့ဒီစားကလည်းတကောင်မကြဘူးဗျာနော်ဟိုတခြားနိုင်ငံတစ်ခုအဖွဲ့အစည်းကလာပြီးဖြစ်တယ်ထားလိုက်ပါတော့အခုကကုသမကအနေပြီးတော့ဖွဲ့ထားတဲ့နော်သူက independent ကခိုင်း mission နော်ပြီးချန်လွတ်လပ်တဲ့ mission ဒါကဘုံကကိုယ်ကလည်းမခံဘူးရှင်နော်နိုင်ငံလေးကိုယ်ကလည်းတော့တကောင်မကြအောင်လောက်ရနိုင်မယ်ဒီစားကဟုတ်တယ်မလား
ဟုတ်ကဲ့ခင်ဗျာဒေါက်တာခင်ဇော်ဝင်းလီလိုင်းပေါ်မှာခဏနေပြပေါအောင်ခင်ဗျာကျွန်တော်ပင်နဆွေးနွေးသူတို့ကိုသက်ဆွေးဝင်းကိုကိုသက်ဆွေးဝင်းဖိတ်ခေါ်ကြပါလိမ့်ကိုသက်ဆွေးဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ကိုသက်ဆွေးဝင်းခုနကဒေါက်တာခင်ဇော်ဝင်းကိုမေးတဲ့မေးခွန်းမဲ့ကျွန်တော်ပြန်ကောက်မေးချင်ပါတယ်ခုနကပြောလို့ဒီနှစ်နှစ်ပြည့်ပြီးဒီမှာဖြစ်ခဲ့တဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့စုံစားဖော်ထုတ်ရေးဘူးလို့ဆိုတာဘယ်လောက်ထိခီးရောက်ပြီးလို့ကိုသက်ဆွေးဝင်းကမြင်ပါလဲ
အားမအလုံးမဖြစ်ဘူးလို့ပဲကျွန်တော်နေနဲ့မြင်ပါတယ်ဒါဒီနိုင်ငံတကာကနေပြီးတော့ဒီပြောရတဲ့အချက်တွေကိုအော်ဒီတော့အခုပြန်နေကော်မရှင်ရဲ့ပို့ရကောင်းဖက်ပေါ်ကဘယ်နဲ့ချက်ပြီးတော့ဘယ်နဲ့ခုပြီးတော့ဆိုတော့မပြောရရရှိတယ်။ဒါနဲ့တကယ်မြေပြင်မှာကြည့်ပါတကယ်တော့လုံးမဟုတ်ပါဘူး။အဲကျွန်တော်ဒီပြန်လာဖို့အတွက်ဒီကြည့်ကြည့်ဒီကြောက်ရီစုံမှုရတဲ့ပုံကြီးတယ်လို့ကတော့ဘာမှမရှိဘူး။ဥပမာကျွန်တော်ခတ်ပြီးတော့လူကတကယ်မိပါတော့ရှိတယ်။ဒီမှာပြန်လာနေလူနေဖို့အတွက်ဆိုပြီးတော့စောက်ထားနေဆိုရင်အိမ်ကြီးကျွန်တော်မြင်ရလူငါတော့ကတော့တော့မဆက်နိုင်ဘူးဆိုတော့ရှိတယ်ပေါ့နော်။ဒီရက်ခါကျတော့ပြန်ထားတဲ့ပုံစံကလည်းဒီတို့ကကျန်ပုံစံမျိုးနဲ့ပြန်ထားရမျိုးဖြစ်တယ်။ဘုံလမ်းနေရာမှာပြန်ပြရမယ်ဆိုတော့ပုံစံမျိုးခုံမနေဘူး။ဒီလိုအဲ့လိုမျိုးဒီ confined space ထဲမှာထားရဆိုပုံစံမျိုးတွေပြန်ဖြစ်တဲ့အခါကျတော့ဘာမှမထူးဘူးပေါ့နော်။ကိုယ်ပဲကျန်နေတယ်ဒီကျန်ကိုကျောင်းရဆိုပုံစံမျိုးနဲ့ဖြစ်ပြီးတော့တို့ရကဘာမှဒီတေးကြယူရတဲ့ဒီဟိုအနောက်ထပ်မျိုးတွေကတိကူတွေဘာမှဆိုးရတာလုပ်ပေးနေရမျိုးမဖြစ်ဘူး။ဒါကြောင့်မို့လို့လေဒီပြန်လာမှုတဲ့ application လုပ်တဲ့တေးကြတွေကခဏခဏကြည့်ကြည့်ကြည့်ဆိုတော့ကျန်ပြောချာမှာဟိုချစ်နေလို့ဖြစ်တဲ့ပုံစံမျိုးရှိတယ်။အဲ့တော့ဒါကကျွန်တော်တို့ပုံမှန်ရင်းပြောရမယ်ဆိုလို့ရှိရင်အစိုးရဘက်ကဘာကဒါကိုဒီကျန်လာမှုအတွက်ဒီရင်းကြီးကျန်လာမှုအတွက်ကိုဒီ political way ကိုမရှိပါဘူး။နိုင်ငံရေးရဆိတ်စီနာကိုမရှိတဲ့အတွက်ကြောင့်မို့လို့ဒါဝင်လို့ကြောင့်ပတ်လို့တဲ့ပုံစံမျိုးတွေလို့ကျွန်တော်အနေနဲ့မြင်ရတယ်ပေါ့နော်။အခုဒီနေ့ပြောမှာဒီကျွန်တော်အမှန်တရားကိုပေါ်ထုတ်ခဲ့တဲ့ဒီဟိုလိုက်ကြတာနည်းစမြောက်ဆိုလို့ရှိရင်လည်းထောက်ကြဆရာလာပြီးဖြစ်ခဲ့ပြီးတယ်။အဲ့လိုပဲဒီရေကြာဆိုတဲ့စကားလုံးကကျွန်တော်ကြည့်နေမှလည်းအခုဒီတုံးလို့မရနိုင်ဘူး။ဒီရေကြာကြောင့်ပြောလို့ဆိုလို့ရှိရင်လည်းဒါတကယ်ကိုပြောပုံနဲ့ဒီကျွန်တော်တို့ဟိုမေးကြီးရတော့တဲ့ကိစ္စမျိုးတစ်ခုမျိုးတွေလူတွေကမုန်းပြီးရင်ရှာပြီးတော့အဲ့လိုဖြစ်တာမျိုးလည်းခံနေရုံနဲ့အဲ့တော့ဒီရေကြာကြီးကြာလာဖို့အတွက်ကပြီးတော့ဒီရေကြာကြီးကိုကြီးလို့ကျတဲ့ပြည့်မှုတွေပေါ်အတွက်ကတော်ဝင်မှုတော်ဝင်ဆောင်ပါတယ်ခုမှကျွန်တော်ဒီနေ့ဆုံးမှာကောင်းကောင်းကမတွေ့ရဘူး။အဲ့ဒီစားဒီတနားရယ်ပေါ့ဒီကိစ္စတွေကိုအနေနဲ့ကျတော့ဟိုဆန့်ကျင်ပြီးတော့တော်မှန်ရေးတိကျတယ်ဆိုရင်ရရငါတို့စီရတယ်မဟုတ်ဒီလိုရခုဝင်နေကျူးကျော်ရတယ်ဒီလိုဟာဒီလိုပဲအစိုးရဘက်ကလူတွေကလည်းအတိုင်းမပြောဘူးနော်ဒီပါတီတွေကလူတွေဖြစ်တော်မှတ်ပြီးအစိုးရကတိုးရီကိုရနေဒီလိုပုံစံမျိုးနဲ့ပြောတယ်ပြီးရခါကျတော့ဒီတက်ဘက်ကလည်းဒီလိုပုံစံမျိုးတောက်ဆောက်ပြောတယ်မီဒီယာတွေကလည်းဒီပုံစံမျိုးနဲ့ပြောတယ်အဲ့တော့ပြည်သူတွေကိုယ်တိုင်ကလည်းအခုချိန်ကြီးကရေဂျာဆိုတာဘယ်သူမှမလဲမသိဘူးဒီရေဂျာတွေရဲ့တမိုင်းကြောင့်ဝင်လာမလဲပြီးတော့ဒီရေဂျာတွေကအခုချိန်ကြီးဒီဒီဒီသားမှာရှင်တို့ကနေခဲ့ပြီးရဲ့လူပါလားလို့မသိတော့ဘဲနဲ့ဟိုခိုးဝင်လာတဲ့လူတွေလိုလိုဘင်္ဂလီလိုလိုဆိုတာမျိုးဖြစ်ပြီးတော့အခုချိန်ကြီးကျွန်တော်ပြည်ပင်းထဲမှာဝေဝါးနေလို့ဒီပြဿနာတွေကဟုတ်က
ဲ့တော့
ဒီတကယ်တော့အစိုးရရှေ့မှာဆိုလို့ရှိရင်ကရေဂျာတွေကိုပြန်ခေါ်လာပြီးတော့ဒီမှာထားအောင်ဒီပင်းနဲ့လုံးလို့မရအောင်ကျွန်တော်တို့ကဒီလူတွေအတွက်ကိုဒီလူတွေရဲ့တမိုင်းကြောင့်နေနားလဲမှုဒီလူတွေရဲ့ဒီရှင်ချင်းမှုတွေကိုသူတို့ကငိုတိုင်းကြံရဖို့အတွက်ပြည်သူတွေဒီတခြားသောပြည်သူတွေပြည်ဖို့အတွက်ဒါမျိုးဟာတွေအစအများကြီး socially ဘိုင်းမှာကျွန်တော်တို့ကဒီပြန်ပြီးတော့ပေါင်းဆက်ဖို့အတွက်ပေါ့လေလူမျိုးရေးကပေါင်းဆက်ဖို့အတွက်ဒီကလူပြည်အများအများကြီးရှိတယ်။အဲ့တော့ရေဂျာကိစ္စကရေဂျာနဲ့ရခိုင်နဲ့ခုလေကြားရကိစ္စမဟုတ်တော့ဘူး။ရေဂျာနဲ့ဒီမှာတနိုင်ငံလုံးကလူတွေနဲ့ကိစ္စဖြစ်သွားပြီ။တခြားသောပြည်သူတွေအကုန်လုံးကဒီရေဂျာကြောင့်ဒါလည်းပြောပြဖို့တော့ပြီးပြီးရိုးလာပြီ။ဒါပေမဲ့ဒီနှစ်နှစ်ကျော်မှဘာမှချက်ထုတ်တော့မှုစုပြကျွန်တော်နေမတွေ့ရပြီပါဘူး။
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဖြတ်ပြီးပြောချင်တာခုနကကိုသက်ဆွေရင်ပြောသွားလို့ပါရယ်။ဒီ Ranger ဆိုတဲ့အုံနှုံးမှာ Ranger ဆိုတဲ့အုံနှုံးကနိုင်ငံတကာမီဒီယာတွေမှာရောလူခွင့်ဖွဲ့စည်းကတော့ဒီ Ranger ဆိုပြီးတော့တုံးတဲ့ Ranger လို့ပဲသိထားကြတယ်။ဒါပေမဲ့မြန်မာဆွေရကတော့ဒီ Ranger ဆွေအတုံးနှုံးတော့လက်မခံပါဘူး။မြန်မာဆွေရကမြန်မာစစ်တပ်ကမြန်မာဆွေရကတော့ဒီရခိုင်ဒေသကမွတ်စလင်ဆိုပြီးတော့ခေါ်တုံးနှုံးတာတွေ့ရပါတယ်ခင်ဗျာ။အဲ့တော့ဒီနေရာမှာဒီဒုက္ခသည်တွေကိစ္စနဲ့ပတ်သက်လို့ဒီအဖြစ်ပြက်နဲ့ပတ်သက်လို့နှစ်နှစ်ပြည့်ပြီ။အဲ့တော့မြန်မာဆွေရကတော့ပြန်လဲ ဒီဒုက္ခတွေတွေပြန်လဲခေါ်ယူဖို့ဆိုပြီးတော့သူအစီအစဉ်ဆွဲပြီးဆောင်နေတာရှိပါတယ်ပြောပါတယ်နောက်နိုင်ငံတကာကတော့ဖိအားပေးပြောနေတာကတရားမျှတမှု justice ပေါ့နော်ဒီတရားမျှတမှုရှာဖွေရေးဆိုတာကိစ္စကိုပြောနေရတော့ဘယ်ကိစ္စဒီတရားမျှတမှုရှာဖွေရေးနဲ့ဒီဒုက္ခတွေတွေပုံမှန်တိုင်းနေရပြန်ရေးကိစ္စဘယ်ဟာပိုအရေးကြီးမလို့ထင်ပါလဲကိုသက်ဆွေဝင်အမြင်သိချင်ပါမယ်
ကျွန်တော်နှစ်ခုပလုံးအရေးကြီးပါတယ်။ဒါနဲ့တရားမျှတမှုမရှိဘဲနဲ့သူတို့ကဒီဒီအခွင့်အရေးရဲ့အခုဒီတာဝန်ဆောင်မှုတာဝန်ယူမှုမရှိဘဲနဲ့တော့ပြန်လာလို့မရပါဘူး။ကျွန်တော်ခုနကပြောခဲ့သလိုသူတို့ကိုခေါ်လိုက်တယ်။ခေါ်ပြီးတော့ဒီဘက်မှာကြံမြင်မှကြံထားရဲဆိုတာမျိုးဆိုလို့ရှိရင်တော့ဒါမှပို့ပြီးတော့သူပို့ဆိုးတဲ့ဘဝတစ်ခုတော့မပြောလာအောင်ပါဘူး။ဒီဘက်မှာဆိုပြီးပြောရင်ငယ်ငယ်လေးလို့လက်ရှိပြလို့ရတယ်။သူတို့ကဟိုတဆုံးသေးအထောက်ပံ့မရှိဘူးသေးတယ်။ပြီးတော့ဒီကြီးရတာကမနေလျောက်ရတဲ့ငါတို့ပြည်လာပြီးတော့များဝင်စီမလဲပါဒုက္ခပြင်းလဲဆိုကြီးရတာကဟိုဘာဒီနေရာမျိုးမရှိဘူးအဲ့တော့ဒီဘက်ထဲရောက်လာတယ်ဆိုလို့ရှိရင်ဘာမှဒီတာဝန်ယူမှုတာဝန်ယူမှုတစုံတရာမရှိဘဲနဲ့ကျူဒီအိုက်ပြန်လာလို့မရဘူးအဲ့တော့ဆိုးရဘက်ကနေပြီးတော့ဒီကျွန်တော်တို့ဒီ tangible ဖြစ်တဲ့ဟာပေါ့နော်တကယ်လက်တွေ့ကျနိုင်တဲ့ဒီတာဝန်ယူမှုတာဝန်ယူမှုခရီးကိုတွေပေးဖို့လိုနေမယ်အဲ့တော့တို့ရဲ့ကဘယ်လိုမျိုးဒီအခွင့်အရေးတွေပြီးပါလဲနိုင်ငံသားအခွင့်အရေးပြီးပါလားတိုင်းသားအခွင့်အရေးပြီးပါလားဒါမှမဟုတ်ရှင်ဒီပြန်လာတဲ့လူတွေကသူကဟိုနေဖို့စားဖို့ပြင်လာပြီးပြောလို့ရှိရင်ဒီငဘူမူလာနေခဲ့နေရမှာပြန်နေခွင့်ပြီးပါလားဒီလူဟာတွေအကုန်လုံးဒီဖိုးရဘက်ကနေပြီးတော့ဂရီးကိုပြေးနိုင်တဲ့ခါကျမှသာနေမယ်ဒီလူတွေအနေနဲ့ပြန်လာဘူးဆိုတာသိတော်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ဒါ for sure လုပ်တဲ့ဟာမျိုး showcase လုပ်တဲ့ဟာမျိုးတစ်ခုပဲဖြစ်ပါလိမ့်မယ်နောက်တစ်ခုကကျတော့ဒီဟိုတရားမျှတမှုရှာဖွေဒါနှစ်ခုလုံးကတကယ်ငယ်သွားမယ်ကိစ္စပါကျွန်တော်တရားမျှတမှုရှာဖွေဆိုတဲ့ကိစ္စပါလေဒီကျွန်တော်ရေးတဲ့ကိစ္စနိုင်ငံတကာအခုပြဿနာနိုင်ငံတကာပြောနေတဲ့အချက်လက်တွေကကျွန်တော်ဖြည့်တွင်းကလူတွေကနေပြီးတော့အများတိုင်းဟိုဆန့်ကျင်နေတဲ့ကိစ္စတွေအဲတော့ကျွန်တော်တို့ဖြည့်ဘက်ကပြောတဲ့စကားနဲ့ဖြည့်တွင်းကနေပြန်ပြောတဲ့စကားနှစ်ခုက response တွေကကျွန်တော်ကကြီးမကြိုက်ဘူးဒီခုချိန်ကြီးကနိုင်ငံတကာကလည်းပြောနေတဲ့ crime against humanity ပြောတဲ့ genocide ပြောတဲ့ war crime ပြောတဲ့ဒါဖြည့်တွင်းမှာဒါတကယ်တော့တခုမှမဟုတ်ပါဘူးဆိုပြီးမြင်နေရပြီးရှိတယ်အဲတော့ဒီအရေးကိုကျွန်တော်ငင်းနေလို့လည်းမရဘူး။ဆရာကပြောရခုနကပြောသွားသလိုပဲကျွန်တော်တို့ဒီတူပေါင်းဆောင်ရမှရမယ်။ကိုယ်ဘက်ကနေပန်ကန်နေဆိုလို့ရှိရင်ပန်ကန်ရောက်တက်ပြီးကြားဖို့လိုလိမ့်မယ်။မှားတယ်ဆိုရင်ကျွန်တော်ဝင်ခရဲဖို့လိုလိမ့်မယ်။ဒါမှသာနေမယ်နိုင်ငံတကာရဲ့လီဂါရဲ့ကျွန်တော်တို့ဒီပြောပြန်လေတစ်ချီဒီလိုရည်ပြန်လာမှုတော့ကိုလီဂါလောက်တဲ့ကျွန်တော်တို့ဒီအစီအစဉ်တစ်ခုအကောင့်ထဲပေါ်နိုင်လိမ့်မယ်။အဲလိုမှမဟုတ်ဘူးဆိုလို့ရှိရင်ပြဿနာတွေကဟိုအတိုင်းပြည်ဒီဆက်ပြည်နယ်လာလိမ့်မယ်။တိုင်းပြည်ကိုပြည်ချက်ပေးလိမ့်မယ
်။
ဟုတ်ကဲ့။ဒါကဒီဝေးကြကိစ္စကိုစန့်ကျင်နေခြင်းကကျွန်တော်တိုင်းပြည်မျက်နှာရဖို့တော့တည်တည်မရမဟုတ်တော့ဘူး။ဒါတော့ဒီတိုင်းပြည်ကောင်းဆောင်နေရဆိုသူတွေလည်းလည်းမှတ်ထားဖို့လိုလိမ့်မယ်။ဝေးကြကိစ္စဟာတိုင်းပြည်ဘက်ကိုကြောက်ခဲချနိုင်တဲ့ကိစ္စ။ဒီကိစ္စကိုကျွန်တော်တို့ကဒီနိုင်ငံတကာနဲ့မပူပေါင်းမဖုံးတဲ့ဘဲနဲ့ကျွန်တော်ဖြေရှင်းလို့မရဘူး။စန့်ကျင်နေလို့မရဘူး။ဒါတော့ကျွန်တော်မဖြစ်မနေလက်ခံပြီးတော့ဟိုပူပေါင်းဆောင်ရမှာပဲ။ကျွန်တော်ဒီကိစ္စအဖြေတစ်ခုကောင်းဆောင်နိုင်မယ်လို့ကျွန်တော်ကလည်းချုပ်ကြည့်တယ်။
ဟုတ်ကဲ့ကျွန်တော်သရရှင်ကိုဆက်ပေးချင်ပါတယ်ဒေါက်တာခင်စောဝင်းကိုသက်ဆွေဝင်လီလိုက်ပါခင်ဗျာ။ကျွန်တော်အရင်ဆုံးကျွန်တော်အရင်ဆုံးကိုရာမူပြစ်ခေါ်ချင်ပါတယ်ကိုရာမူတူတုတ်တုတ်ဆွနေမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ကိုရာမူပြောပါခင်ဗျာရပါတယ
်ဟုတ်ကဲ့ပါခုပထမကျွန်တော်ဆရာခင်စောဝင်းပြောရဟာကိုဒီနေ့ကျွန်တော်ဆွေးနွေးနေမှာပေါ့ဗျာနော်ဟိုပြီးရင်တကယ်လို့အခြေရသေးရစီကျွန်တော်ဆရာသက်ဆွေးပြောရဟာကိုလည်းကျွန်တော်နည်းနည်းဆွေးနွေးပါ
ဟုတ်ကဲ့တူတုတ်တုတ်လေးတူတုတ်တုတ်လေးလုပ်ပေးပါနော်ကိုရာမူဟုတ်ကဲ့
ဟုတ်ဟုတ်ပြီခင်ဗျာ
ဟော
အဲ့တော့အခုနိုင်ငံတကာဖိအားကများနေရဆိုတာလူတိုင်းလည်းသိရဲ့နော်အဲ့ဒီနိုင်ငံတကာဖိအားတိမဟုတ်ဘူးမြန်မာနိုင်ငံရဲ့ image လေးတော့လည်းကြားနေပြီဆိုတာလည်းလူတိုင်းလည်းသိရဲ့တိုးတော့ဒီဖိအားကြောင့်ဒီဖိအားကြောင့်ဘာတွေဖြစ်လာမလဲဆိုလို့ရှိရင်တိုင်းပြည်ကဘေးကျနေချက်ဖြစ်လာပြီးတော့အဓိကတော့ဒီဖြစ်မှောက်ကိုခံရမှာကစစ်တပ်ပါပဲနော်အခုတက်ကဆိုလို့ရှိရင်စစ်တပ်ကစစ်တပ်အပြင်စစ်တပ်နဲ့ဟိုနှိစက်တဲ့ကရိုနီတွေလည်းအခုပတ်သက်လာပြီနော်သူတို့လည်းတိုက်ခိုက်နေတာလာတော့မယ်အဲ့တော့ဒီဟာရီယာဖြစ်လာပြီဆိုလို့ရှိရင်အမှားဒီစစ်တပ်နဲ့ကိုရိုနီကအတိုင်းပြတ်တွဲလဲသူတို့အများကြီးအကျိုးဆောင်တွေလုပ်ပေးနိုင်တဲ့ဟာတွေရှိရပေါ့နော်အဲ့တော့သူတို့တိုက်ခိုက်လာပြီဆိုလို့ရှိရင်တိုက်ပြည်လည်းတိုက်ခိုက်လာတယ်လို့ပဲကျွန်တော်အဲ့လိုပဲကျွန်တော်မြင်တယ်ပေါ့ဗျာနော်အဲ့တော့ရခိုင်ပြည်နယ်မှာအခုဒီလိုဖိအားမျိုးတွေမရှိအောင်ဒီလူတွေအလုံးပြန်ရောက်လာအောင်ပေါ့နော်မြန်မာအစိုးရအနေနဲ့အတီးကြပေါ့နော်အမှန်တကယ်စစ်တပ်အမှန်နဲ့သူတို့တကယ်လုပ်မယ်ဆိုလို့ရှိရင်သူတို့နိုင်ငံတကာကိုရိုဟင်ဂျာတွေရဲ့တောင်းဆိုချက်၅ချက်ကိုအရင်ဆုံးသူတို့မစိစားခင်ပေါ့နော်ဒီနိုင်ငံတကာရဲ့လူလဲချက်လူလဲချက်၅ချက်ကိုအရင်ဆုံးသူတို့ကဒီတိထားဖို့လူရဲလို့ကျွန်တော်လည်းပဲမြင်တယ်လား
ဟုတ်ကဲ့ကိုရာမူကျေးဇူးပါဟုတ်ကဲ့ကျွန်တော်နောက်ထပ်သတင်းရှိသူဖိတ်ခေါ်ချင်ပါတယ်ကိုငင်းချမ်းစနေမင်းမြန်လို့ရပါတယ်ခင်ဗျာ
အကူသားရေအရင်ဆုံးတော့ဒေါက်တာရှင်ကျော်ဝင်းရောတက်ဆွေဝင်းရောကိုသားတို့ရောကျေးဇူးတင်တယ်ပြောပေးရတယ်ကျွန်တော်တို့ပမာပြီမှာဖြစ်နေတဲ့ပြဿနာကလူမျိုးရေးဘာသာရေးခွဲခြားတဲ့ကိစ္စမှာစစ်တပ်ကနေပြီးတော့အမှုဟောင်းလုပ်လိုက်အဲ့ဒီအမှုကအဟောင်းအမှုတစ်လောက်ပြီးတော့ကျူးလွန်လာ
ဒီလိုမျိုးနဲ့ပြဿနာတွေဖြေရှင်းနေတာဒီအစိုးရရောစစ်အာဏာရှင်ရောအကုန်လုံးကသိပါလေဘသူမှခွင့်လွှတ်လို့မရတဲ့ကိစ္စကိုသူတို့ကျူးလွန်ထားပြီဆိုတာသူတို့သိတယ်အခုပြဿနာတက်နေတဲ့ကိစ္စကရိုဟင်ဂျာအရေးတောင်မှဒီလောက်မဟုတ်တော့ဘူးဒီအခုတော့စာစုကြည်ရနေပြီးတော့စစ်စီရေးတွေလုပ်ထားတယ်တော့ဒီနိုင်ငံသားရဲ့ဝင်ကြီးရနေပြီးတော့မပြောဘူးအခုရခိုင်တိုင်းရင်းသားတွေကိုပါတတ်ချက်လာတဲ့ကိစ္စတွေမှာရှိတယ်အဲ့တော့ဒီရိုဟင်ဂျာရေးတစ်ခုတည်းကိုကျွန်တော်တို့ဗမာပြည်ကနေပြောနေလို့မရဘူးခင်ဗျာ။ဟိုကချန်တိုင်းရင်းသားတွေကိုမရင်းကျင်းတဲ့အမှုကရင်တိုင်းရင်းသားတွေကိုဘိုးကလေးမှပတ်ဖြတ်ဒီလိုတော့ပတ်ဖြတ်တဲ့အမှုဒီဟာတွေကတရားမျှတမှုမပေါ်ဘဲနဲ့ကျွန်တော်တို့ရိုဟင်ဂျာလည်းခေါ်လို့မရဘူးဘယ်တိုင်းရင်းသားမှလည်းဗမာတွေကိုမယုံနဲ့ပြင်မှာ
Okay.
ဒီဗမာတိုင်းရင်းသားတွေကိုအကုန်လုံးကမုန်းပြီးနေတဲ့ဆိုတော့ဟိုအယုံကြည်မရှိတာပေါ့မုန်းပြီးတယ်လို့ကျွန်တော်သုံးတာ sorry ပါအယုံကြည်မရှိတော့တဲ့အခြေအနေကနိုင်ငံတကာမှာတွေ့နေတယ်အဲ့တော့ဒေါက်တာခင်စောဝင်းတို့လို့ကိုသွားချင်ဝင်းတို့လို့ကိုသားအညွှန်းဦးတို့လို့လူတွေကသိပြီးတော့စေတင်ပြည်နေနဲ့ဒီစစ်တပ်ကဒီအစိုးရရဲ့ဒီလိုမျိုးပေါ့နော်ဟိုကိုကိုကိုဂျိုးပဲလုပ်တဲ့လူတွေ
ဟုတ်ကဲ့နည်းနည်းအချင်းကြီးဖြတ်ပြီးပါ
တော့ဘာလည်းမကောင်းဘူးတရားမျှတမှုလည်းမရဘူးဆိုတာကိုပြောချင်တယ်နောက်တစ်ချက်ကတော
့ဟုတ်ကဲ့
ကျွန်တော်တို
့ဟိုကျွန်တော်နောက်ဟုတ်ကဲ့ခပ်တက်တူတူလေးဖြတ်ပြီးပါ
ဟုတ်ချင်းလို့ပြောပေါ့နိုင်ငံတကာကိုဘာဖြစ်လို့အခုဒီမတောင်းတာခမာတွေကလူသက်သွားတယ်လက်မမကောက်လက်မဆက်သလိုဟွန်ချင်းတော်ကနိုင်ငံတကာအဖွဲ့ကြီးတွေကိုခေါ်ထားတဲ့ဟာမှာခမာတွေကဘာဖြစ်လို့နိုင်ငံတကာကိုမယုံကြည်တာလဲဆိုတဲ့ကိစ္စပေါ့ဒေါက်တာစီရောဝင်းတို့တက်ဆွေဝင်းတို့ဖြေနိုင်ရင်ပိုကောင်းပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သွားရှိတူအလှည့်ပေးလိုက်ချင်ပါတယ်ခုတီးလိုက်မှုတိုးတိုးလေးဆွေးနွေးမေးမြန်းပြီးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့အဲ့ပုဂ္ဂိုလ်နှူးနော်အဓိကပုဂ္ဂိုလ်နှူးပြောတာကိုတော့ကျွန်တော်အတူကလက်ခံပါတယ်နော်အခုလက်ရှိကျွန်းတဲ့ပုဂ္ဂိုလ်လည်းကျွန်တော်လက်ခံပါတယ်ဆောက်ခံပါတယ်ဒါမှမဟုတ်ကျွန်တော်ပြောချင်တာကတော့အာသာအဖွဲ့အစည်းကနော်လာပြီးတော့နော်မြောက်အပြီးမှာလာပြီးတော့စခန်းကိုတိုက်တာနော်ရန်သူပြန်သူတိုက်တာပဲဗျနော်ဗမာအစိုးရစစ်တပ်တိုက်တာကတော့နော်ရွာသားတွေကိုတိုက်တာဖြစ်တဲ့အတွက်နော်သူတို့မှအဖြစ်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုရင်နော်သူကသူတို့စစ်ဆင်းမယ်ဆိုတော့ဒါအတိတ်ပဲမရှိဘူးဟာတာလို့ဖြစ်နေပါတယ်ခင်ဗျအဲ့အကြောင်းမို့နော်နိုင်ငံတကာဝင်ရောက်စစ်ဆေးဖို့အထူးအလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ဆက်စာလေးတစ်စောင်ဖတ်ပြချင်ပါတယ်သူကတော့ပြောထားတယ်ကကျွန်တော်လှိုင်းတားမှာနေရဲ့ဆော့လို့တပါတဲ့သူတို့ခေါ်ရူရင်ဂျာအိမ်မဆူမက်နေတာတော့ကြာပါပြီတဲ့သူမှလူသားချင်းစာနာအနေနဲ့သူတို့ကိုစာနာပါတယ်ကိုချင်းလည်းစာပါတယ်အခုလိုပြဿနာတွေလည်းမဖြစ်စေချင်ပါဘူးလူမျိုးမျိုးစိတ်ထူထူဆိုတော့သူတို့တွေမြန်မာမျိုးကိုဖက်ယူသွားမလားအခုတော့မှတိုင်းသားချူတောင်းနေတာကတချိန်မြမပြေကိုဖဲ့လို့ချင်နေတာပါတဲ့စိုးရင်မိပါတယ်တဲ့သူတို့ကလူသားချင်းစာနာတာကတစ်ဖက်နေမျိုးတွေဖဲ့ယူသွားမလားဆိုတဲ့စိုးရင်ချက်တစ်ဖက်နဲ့တော်တော်လေးအကြက်ရိုက်ကရိုက်ရပါတယ်တဲ့လူသားချင်းစာနာပြီးပြန်တော့ခေါ်ချင်ပါတယ်နေမျိုးတွေမပါသွားအောင်ရောဘယ်လိုလုပ်ကြမလဲဆိုတော့မေးချင်ပါတယ်ကိုစောရူတာပါကိုစောရူတာလိုမျိုးအမြင်ကြီးတန်တရားတွေမင်းများကျင်တဲ့ဒီစာတွေကျွန်တော်တို့တော်များရပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာခင်စောဝင်းဖြည့်ပေးပါကလားခင်ဗျာမြန်မာပြည်သူတော်များများပါလဲစိုးရင်ချက်ဖြစ်နေတာကအာစာတွေကခွက်ညီများခွက်ယူသွားမလားဆိုတဲ့ကိစ္စပါအထူးဖြင့်ရွှေကြာတွေပြောတာပါအာစာမဟုတ်ပါဘူး
โอเคဒီနေ့ကောင်းပါတယ်ဟိုဆော့ဆော့ရင်းတော့ပြန်2016ကောင်2019ကောင်အာစာတိုက်တယ်ဆိုတော့ဘယ်လိုမျိုးလုပ်မရပါဘူးဟုတ်တယ်မဲ့ဥပဒေလည်းလည်းကန်နေဒီဘက်လည်းလည်းကန်နေဆိုတော့ဒီမျိုးပေါ့ဗျာဒါပေမဲ့ဒီဘာမှဒါပေမဲ့နော်ဖြစ်နေတဲ့ဒီခေတ်ကတောင်သားတွေကိုတောင်ကြီးတောင်သားတွေကိုရွာသားတွေကိုအခုလိုနော်ဒီမျိုးတော့အောင်ညီမနှိပ်ဆက်ပြီးဆက်ဖြတ်ပြီးတော့ဒုက္ခတွေဖြစ်အောင်လုပ်တာကတော့ဒီမှာလက်ခံမှာမဟုတ်ဘူးဗျာတော့အာသာတက်တာနော်ဒီရပ်ကအရသာဆက်တာခွဲရနေမယ်အခုရခိုင်ကရခိုင်ရဲ့ချင်းလာတာကြည့်လေအေးကကောင်းနေနေခိုင်နေခဏရရွာသားရဲ့ခိုင်ရလားဟိုတင်ရဲ့ဒီနေ့ဒီကြလို့ကျောင်းကျောင်းသားလေးတော့ရပေးသွားပြီလေနော်သူကနောက်ထပ်ကဒီနေ့ဖက်သွားမယ်ဆိုတာကလည်းသူကလည်းကတပိမဲ့ဟိုဆိုရင်တကယ်ရှိတာကိုတချို့လူတွေဒီစားဖြတ်ပြီးတော့ညက်ပြင်ပြီးပြောနေကြတယ်ခွင့်ရခွင့်မလားပေါ့ဗျာကျွန်တော်အနေနဲ့ကတော့ဖြစ်နေရအင်မတန်နဲပါလေပြောစားကနော်ဒီကတော့ခွဲသွားမယ်ဆိုလို့ရှိရင်လည်းခွဲသွားမယ်ဒေကန်းနဲ့အဲ့မှနေတဲ့ဒီဒီကအရင်ဒုက္ခရောက်ကြမယ်နော်ဒါမှမဟုတ်တခြားနိုင်ငံကဝင်ကြောမျိုးရင်းယူသွားမယ်ဟုတ်ဒါမျိုးရင်းလည်းမဖြစ်အောင်ဆိုပြီးတော့ကိုယ့်ဘက်ကလည်းပြောတာကောင်တာပေါ့ဗျာအမှန်တိုင်းကိုရွေးစားပြောနိုင်ရမယ်အခုနေပြည်တော်မှာဘူးမသားကြီးပြောမနေဘူးကိစ္စနော်တော့နောက်ဆုံးချက်ပြောချင်တာကတော့ဗျာခုနကကိုယ့်ဘက်ဆွေးနွေးနေဆိုရှင် new generation မှာခုလည်းအများကြီးအားကိုးရမှာပါခေါင်းဆောင်မှုပဲခေါင်းဆောင်မှုပဲကိုဒီကမှားနေတဲ့အောင်ကိုကလက်မမတင်ပေးရမယ်အခုနေပြည်တော်နေတဲ့သူအဲ့ဒါဆုတ်ကြလားအခုပြောနေတဲ့စကားလေးအကုန်ကောင်းကြပါလေဖြစ်အောင်ဆိုလို့ရှင်တော့ခေါင်းဆောင်ကအမလေးအရင်ကခေါင်းဆောင်ဖြစ်ချင်နေတာခေါင်းဆောင်ဖြစ်လာတဲ့ခါကျတော့ဆုတ်ဖိတ်သွားရောလက်ဖိတ်သွားရောခုကပြောပြပါပဲနော်ဒီကလည်းမှားမြိုင်ဆိုလို့ရှင်ကိုနိုင်ငံနဲ့ကိုလူတိနဲ့ကိုလက်မမတင်ပေးရတာဝင်ရှိတယ်အဲ့ဒါမှခေါင်းဆောင်အစေးကြနေဆိုရှင်တော့လင်းရဖို့ပဲကိုကပြောမှချင်းညီလမ်းရှာပြီးတော့
တို့ထိုင်ကုန်ပြန်တော့မြင်အောင်လုပ်ရတာပဲရှိတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ခင်ဗျာကျေးဇူးပါကျွန်တော်ကိုတက်ဆွေကိုလည်းပြန်ပေးချင်ပါတယ်ဒီမေကုန်းနဲ့ပတ်သက်ပါမြန်မာပြည်သူတွေရဲ့စိုးရိမ်ချက်တန်တရားခုနကကြားလိုက်ရမှာပါနေမြေဖိတ်ယူသွားမလားရိုင်ဂျာလူမျိုးတွေအနေနဲ့တရားရက်သွားမလားနိုင်ငံခွဲထောင်သွားမလားဒီစိုးရိမ်ချက်တွေရှိပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုများဖြေရှင်းချင်ပါလဲတူတူလေးဆွေးနွေးပြပါ10မိနစ်ကျော်လောက
်ဒီကျွန်တော်တို့ဒီရိုင်ဂျာတို့ရဲ့မုန်ပေါ့ခုလက်ရှိမှာဖြစ်နေတာကတော့ဒီဝေခိုင်မျိုးကျွန်တော်ကချင်မျိုးရှမ်းပြည်ရောဝါရီရောဒါသူအနေနဲ့သူကတော့ဒီပြည်ပြန်ဟိုသူ territory သူ့ရဲ့ဒီဒေတာတွေပြန်လို့ခြင်းနဲ့ဆိုပြီးပြောနေတာမျိုးလေးရှိတယ်။ဒါပေမဲ့ကျွန်တော်တို့ကစဉ်းစားရမှာဒီတီတောင်ဟုဆိုတာကျွန်တော်ဘယ်လိုမျိုးဖြစ်လာခဲ့တာလဲဆိုတော့ပြန်ပြီးရင်မို့လို့ပါလေ။ဗမာနိုင်ငံဆိုတာကျွန်တော်ဗမာပြည်နဲ့နေနေတာမဟုတ်ပါဘူးတကယ်တော့ကျွန်တော်ဒီတိုင်းရင်းသားပြည်သူအားလုံးပေါင်းထားတဲ့နိုင်ငံသားသူဒီကျွန်တော်ဒီတီတောင်ဟုမဖြစ်ခင်ဒီ1949ကျွန်တော်တီတောင်ဟုမဖြစ်ခင်မှာရှမ်းကလည်းဒီရှမ်းရဲ့ဒီကိုယ်ပိုင်ပြင်ရှိတယ်ပြီးတော့ရှမ်းနိုင်ငံဆိုတာရှိတယ်။ကချင်မှာဆိုလည်းဒီကချင်ဆိုတော့ဒူဝါရီရှိကြတယ်။ဒါသူ့အနေနဲ့သူစုပြီးထားတဲ့ခါမျိုးခြေခိုင်နေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဘိုးတော်ပြည်နယ်ဆက်တုံးကလေးကဒီခြေခိုင်ပြင်ဆန်သားသူကြီးရဆိုလို့ရှိကြတာမျိုးရှိတယ်။အဲတော့သူ့ဒီကားနဲ့သူ့အတူပြည်ရဲ့ဟာမျိုးတွေကျွန်တော်တို့ကပမာရီကသွားပြီးတော့အတင်းစီးပြီးတော့ကျွန်တော်ကပြည်တော်ဘူးဆိုလို့ဆိုရဲခြင်းနဲ့ကျွန်တော်တို့ကအတင်းပေါင်းလို့ပုံစံမျိုးလုပ်ခါတကယ်တော့အဲတော့ကျွန်တော်တို့ညားလေရမှာဒီတိုင်းသားလူမျိုးတိုင်းဟာသူ့ရဲ့ဒီကိုယ်ပိုင်ပြဆိုင်မှုတိတိမာတိပြဆိုင်မှုကိုကျွန်တော်တို့ရှိတယ်ဆိုတော့ကျွန်တော်လက်ခံရနေတယ်ကျွန်တော်အနေနဲ့ရောဒီဖြီတော်ခုဆိုတာကဒီသဘောထားတိုက်ဆိုင်နေတဲ့အချိန်မှာကျွန်တော်ပေါင်းမှုစုစည်းနေလို့ရတယ်ဒါပေမဲ့သဘောထားတွေမတူညီကြတဲ့အချိန်ကြလို့ရှိရင်တော့ကျွန်တော်ခွဲထွက်ပိုင်မှုဆိုတာမျိုးကျွန်တော်ရှိရတယ်ကျွန်တော်ငယ်ချုပ်ကြည့်တယ်အဲတော့ရွေးကြတခုလည်းမဟုတ်ဘူးဒီရခိုင်လည်းပါတယ်ချင်းလည်းပါတယ်ကချင်လည်းပါတယ်ရှမ်းလည်းပါတယ်ကျွန်တော်တို့ဒီကိုယ့်ရဲ့ဒီဟိုတခုတွေကဒီမြန်မာနိုင်ငံဖြီတော်ခုဆိုတာကမစကြုံလုံးတွေကရှိလာခဲ့တဲ့ဒီကိုယ့်ဒီကိုယ်နဲ့နေခဲ့ကြတဲ့ဒီလူတွေတိုင်းရင်းသားတွေဒီအားလုံးပါကျွန်တော်ဒီကိုယ့်ချက်မှာကိုပြတဲ့ပိုင်းတွေရှိမယ်လို့ကျွန်တော်နေနေဆုံးဒီထားရဲ့အတွက်ကြောင့်ပေါ့ကျွန်တော်ကတော့ဒီဟိုခုနကပြောစကားနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုပေါင်းဖို့လူရဲ့ချင်းကြရင်ပေါင်းပါလိမ့်မယ်မလူရဲ့ချင်းကြလို့ရှိရင်ကျွေးမယ်ဆိုလို့ရှိရင်ကျွန်တော်နေနေကတော့ဒါကြီးကိုအတင်းစုပြီးလို့ပြောဆိုတော့ကျွန်တော်နေနေတော့မကြိုးစား
ဟုတ်ကဲ့ကျွန်တော်တို့
ကျွန်တော်ပုံကမြင်မှာဒါဝင်ဒီလိုအမြင်တူအမျိုးကြီးရှိနိုင်ပါတယ်
ကျွန်တော်တို့အချိန်လေးစစ်သွားလို့ပါရခိုင်ပြည်ပကနှစ်နှစ်ပြည့်နဲ့တရားမျှတမှုရှာဖွေရေးကျွန်တော်တို့ daily live season ဒီမှာပဲရနာခွင့်ပေးပါခင်ဗျာကျွန်တော်တို့ဒီနေ့ကတော့ဒီလောက်ပါပါခင်ဗျာ
ဆောလတူကွန်အောင်နဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့ Daily Line ဆွေးနွေးခန်းကိုကြားခဲ့ရပါရှင်အခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချင်းချင်းကိုကိုကြကြောသိန်းကပြောပြပေးပါဦး
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကရက်ဇူလိုင်လကအင်ဖြူရောမှာတွေ့ဆုံသူတွေပါဝင်ခဲ့သူမြန်မာနိုင်ငံကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကလန်ဆမ်ဆွန်ကိုတက်မတော်ကတရားစွဲထားပါတယ်။နောက်ပိုင်းတိုင်းစစ်တမ်းနာကျွေးကဒုတိယဗိုလ်မှူးကြီးတန်ထက်ကမြကြီးနားတရားရုံးမှာဦးတက်လျှောက်ထားပြီးတရားစွဲဆိုထားတဲ့ကြောင်းမြကြီးနားမြို့နယ်တရားသူကြီးကလက်မှတ်ရေးထိုးပြီးပြည်နယ်တရားသူကြီးချုပ်စီကိုထူးခြားဖြစ်စဉ်မှုရင်းဆိုပြီးတင်ပြတဲ့စာထဲမှာအဲ့လိုဖော်ပြထားတာပါ။အဲ့ဒီစာနဲ့အတူမြကြီးနားမြို့နယ်တရားဝန်ရဲ့ထူးခြားဖြစ်စဉ်မှုကင်းပူးတွဲပါစရာဆိုတဲ့စာရွက်တွေ Facebook ပေါ်မှာပြန်နေပါတယ်။ဒေါက်တာကလန်ဆမ်ဆွန်ကဒေါနာထရမ့်ကိုပြောကြတာနဲ့ဆက်လင်းပြီး World News Now Facebook စာမျက်နှာမှာဖော်ပြထားတာကိုတွေ့ရတဲ့အတွက်ဥပဒေအရရေးယူပေးဖို့26ရက်နေ့ကဦးတက်လျှောက်ထားခဲ့လို့ဇယားမှာဖော်ပြထားပေမဲ့ဆွဲဆိုတဲ့ဥပဒေပုံမှောက်ကိုတော့ဖော်ပြမထားပါဘူး။ဒေါက်တာကလန်ဆမ်ဆွန်ဟာအမေရိကန်နိုင်ငံရဲ့ဌာနကကြီးမှုကျင်းပတဲ့ဘာသာရေးလက်ခွင့်ဆိုင်ရာနိုင်ငံတကာဝန်ကြီးအဆင့်ဒုတိယကျင်းအစည်းအဝေးကိုလာတဲ့ရင်ဒေါနာထရမ့်အင်ပြူတော်မှာတွေ့ဖို့ဖိတ်ကြားခံရသူတွေတဲ့အဦးအပါအဝင်ဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာတွေ့ဆုံဆွေးနွေးကြနေဆိုရင်ပထမဆုံးစတင်လှုပ်ဆောင်ပြီးအီရန်ပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုအလုံးကိုရုပ်သိမ်းရမယ်လို့အီရန်သမ္မတဟက်စတန်ရူဟာနီကပြောပါရယ်။အမေရိကန်တစ်တောင်းမှမီးလောင်နေရကိုညှိတက်ဖို့စမုတ်တေကြီးကနိုင်ငံအဖွဲ့ G7 ကအကူအညီပေးမယ်ဆိုတာကိုဘရာဇီးနိုင်ငံကလက်မခံဘဲပယ်ချလိုက်ပြီးအရင်ငွေကိုဥရောပမှာသုံးဖို့တင်ထားပါလို့ပြောပါရယ်။ဇာတိတရုတ်နိုင်ငံမှာဇန်နဝါရီလကတည်းကဖန်စီတန်ထားရတဲ့တရုတ်နယ်ပွားဩစတြေးလျနိုင်ငံသားစိုင်းဆရာတူကိုတရွှေလုတ်တယ်ဆိုတဲ့တန်တရားနဲ့တရုတ်ကတရားဝင်ဆွဲချက်တင်လိုက်ပါရယ်ခင်ဗျာ။
တရင်အချင်းချက်ကိုခွကြကြောတိုင်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကွန်အောင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American တရက်မနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6:00ကြီးလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9080လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောင်းပါ
This program has come to you from the Voice of America, Washington.